Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2021ခုနှစ်ဇွန်လ18ရက်ကြာသပတေးနေ့နာရီခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ။ကျမတို့ VOA မြန်မာပိုင်းနာရီခင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်တန့်ဖို့ Australia ကာကွယ်ရေးတပ်ရဲ့ဒုတိယအကြီးအကဲကမြန်မာစစ်တပ်ကိုတောင်းဆိုလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့
ကျင်းပေါင်းရတော့เนาะဒီခေတ်ကဘာမှလုံးနားမလဲဘာလို့မသိဘူးခိုင်းတယ်တော့အဲဒီဒီဘာနဲ့အဲဒီကျေနပ်ပြီးတော့တခြားကိစ္စနဲ့မဆွဲပြီးတော့ဟောတက
ားဒါကတော့ကလေးတွေအပေါ်လိမ်ပိုင်းဆိုင်ရာကျူးလွန်မှုဆွဲချက်နဲ့တိတ်ဆောင်နေသူတဦးကိုမဲဆောင်မှာဖမ်းမိလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါကချင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲရှောင်ပြည်သူတွေရဲ့အခြေအနေမြန်မာနိုင်ငံကကူးစက်မြန်ကိုဗစ်ပိုးမျိုးကွဲတဲ့အန်ဒီရဲ့အကြောင်းဆက်သွယ်မေးမြန်းချက်အမေရိကန်ရောက်မြန်မာနိုင်ငံသားတွေအတွက် TPS Visa နဲ့ပတ်သက်တဲ့အခွင့်အလမ်းအကန့်အသတ်တွေအကြောင်းဆက်သွယ်မေးမြန်းချက်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်တခါလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်းနဲ့ဦးကျော်စံသားတို့ကတင်ဆက်မှာပါ
စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်သူတွေဗုဒ္ဓဟူးနေ့ကလမ်းပေါ်ထွက်ဆန္ဒပြပါတယ်။တနင်္သာရီတိုင်းလောင်းလုံအကြီးကခြေရွာအတော်မြတ်မြတ်မှာဗုဒ္ဓဟူးနေ့ကဆန္ဒပြသူရာချီလမ်းပေါ်ထွက်ဆန္ဒပြပါတယ်။ရွေးကောက်ခံရက်သားအစိုးရကိုဖြုတ်ချပြီးဖေဖော်ဝါရီလ၁ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ငားလာတဲ့ကိုရောက်လာပြီးမဲ့နိုင်ငံတော်မှာဆက်လက်ဆန့်ကျင်ဆန္ဒပြနေကြတာပါ။ဆီယနာသိမ်းမှုဆန့်ကျင်ဆန္ဒပြတာကိုစစ်တပ်ရဲ့ရဲကအင်အားသုံးနှိမ့်နှင်းတာကြောင့်လူပေါင်း800ကျော်တေဆုံးခဲ့ရတယ်လို့ထောင်ချီဖမ်းဆီးခံထားရပေမဲ့လို့လည်းနိုင်ငံတော်ကဒေသတချို့မှာတော့လမ်းပေါ်ထွက်ပြီးဆက်လက်ဆန္ဒပြနေကြစေဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကမကွေးတိုင်းပခုတ်ကူခရိုင်ပေါင်းမြွနယ်တောင်ပိုင်းကင်းမာရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ခိုက်ခဲ့ကြပြီးတဲ့နောက်ကင်းမာရွာလည်းမီးလောင်ပြကျသွားပါတယ်။မီးလောင်မှုနဲ့ပတ်သက်ပြီးဒေသခံတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားအပြန်အလှန်ဆွတ်ဆွဲနေကြပါတယ်။အင်ဂျီ238အင်းရှိတဲ့ကင်းမာရွာမှာအင်းဆယ်လုံးလောက်ပဲမီးပေးလွတ်ခဲ့တာလို့ဒေသခံတအူးကိုတယ်လီဖုန်းဆက်သွယ်မေးမြန်းပြီး AP သတင်းကဖော်ပြပါတယ်။ဗုဒ္ဓဟူးနေ့ကကင်းမာရွာတဲ့ကိုရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့ OA အဆောက်အုံတွေမီးလောင်ပြကျနေတယ်လို့လေယာဉ်လုပ်ငန်းသုံးတိရစ္ဆာန်တွေမိလောင်ထားတဲ့အကျွင့်ကြံတွေကိုလည်းတွေ့ရပါတယ်ရှင်။ကယန်းပြည်နယ်အတွင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆွန်ထွက်ပြေးတိမ်းရှောင်ရသူတွေပိုပြီးများလာနေတာနဲ့အတူအထူးစိုးရိမ်စရာကိစ္စဖြစ်နေပြီလို့မြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကသတိပေးထားပါတယ်
။ In southeastern Myanmar, our colleagues tell us that more than 160,000 people have been internally
မြန်မာနိုင်ငံအရှိတောင်ပိုင်းဒေသတွင်ဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းဒေသရင်းမှာပဲအိုးအိမ်ဆွန့်ခွာထွက်ပြေးရသူ36,000ကျော်ရှိနေပြီဖြစ်ကြောင်းကုလသမဂ္ဂအဖွဲ့ကပြောပါတယ်ဒီထဲမှာကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင့်ကယန်းပြည်နယ်တွင်အိုးအိမ်ဆွန့်ထွက်ပြေးရသူ30,000ကျော်လည်းပါဝင်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟတ်ကဗုဒ္ဓဟူးနေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံနောက်ပိုင်းကချင်းပြည်နယ်မှာလဲပြီးခဲ့တဲ့လကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်လူပေါင်း2000နီးပါးအိုးအိမ်စွန့်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ကချင်းနဲ့ရှမ်းပြည်နယ်တွင်မှာလဲလူပေါင်းထောင်ချီအိုးအိမ်စွန့်ပြီးတိမ်းရှောင်နေကြရကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်ရှင်မြန်မာနိုင်ငံတွင်းအရပ်သားတွေကိုအကြမ်းမဖက်ဖို့ဒီမိုကရေစီကိုအမြန်ဆုံးပြန်လဲကျင့်သုံးရင်းနဲ့ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းတရားဥပဒေမဲ့ဖမ်းဆီးခံရသူအလုံးချက်ချင်းပြန်လွှတ်ပေးဖို့ဩစတြေးလျကာကွယ်ရေးတပ်ဒုတိယအကြီးအကဲကမြန်မာစစ်တပ်ဒုတိယအကြီးအကဲကိုတောင်းဆိုထားပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းအကူအညီလိုအပ်နေသူတွေထံလူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေပို့ဆောင်နိုင်ရေးခွင့်ပြုဖို့လည်းသူကထပ်မံတောင်းဆိုပါတယ်။ ဩစတြေးလျကာကွယ်ရေးတပ်ဖွဲ့ရဲ့ဒုတိယအကြီးအကဲဒုတိယရေးတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂျွန်စတန်ကမြန်မာစစ်တပ်ဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းကိုဗုဒ္ဓနေ့ကဆက်သွယ်ဆွေးနွေးမှုအတွင်အခုလိုတောင်းဆိုတာဖြစ်ကြောင်းဩစတြေးလျကာကွယ်ရေးဌာနရဲ့ကြီးညာချက်ကဖော်ပြပါတယ်မြန်မာစစ်တပ်ကဖန်ထားတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပါမောက်ခရှောင်းတာနဲ့ကိုချက်ချင်းပြန်လွှတ်ပေးဖို့လဲတောင်းဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပမောက်ခရှောင်းတာနယ်ကိုမြန်မာစစ်တပ်ကအာဏာသိမ်းပြီး6ရက်မြောက်နေ့ဖြစ်တဲ့ဖေဖော်ဝါရီလ6ရက်နေ့ကလေးကဖမ်းဆီးထားတာဖြစ်ပါတယ်။ပမောက်ခရှောင်းတာနယ်ကိုအစိုးရလျှို့ဝှက်ချက်ဥပဒေလူဝင်မှုကြီးကြပ်ရေးဥပဒေနေနဲ့စစ်ဆေးမေးမြန်းနေတာလို့လဲစစ်ကောင်စီပြောခွင့်ရကပြီးခဲ့တဲ့လပိုင်းအတွင်း VOA ကိုပြောပါတယ
်။ဩစတြေးလျနိုင်ငံသားမစ္စတာရှောင်းတာနယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ကိုဟိုစစ်ဆေးနေတဲ့ဟာကတော့ဒီမြန်မာနိုင်ငံလူမှုကြီးကြပ်ရေးအဥပဒေပုံမှန်73တင့်နဲ့မြန်မာနိုင်ငံအစိုးရလက်ရွက်ချက်များအဥပဒေ31ခါကြီးနဲ့ကျွန်တော်တို့ကဒါစစ်ဆေးနေတာပဲရှိတယ
်မြန်မာပြဿနာအကျပ်တဲကိုဖြေရှင်းရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့တန်တမာရေးအရာကြိုးပမ်းမှုရဲ့အရေးပါမှုဩစတြေးလျရဲ့ထောက်ခံအားပေးမှုကိုလည်းဩစတြေးလျကာကွယ်ရေးတပ်ဖွဲ့ဒုတိယအကြီးအကဲကမြန်မာစစ်တပ်ရဲ့ဒုတိယအကြီးအကဲကိုပြောဆိုခဲ့ကြောင်းကြီးညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေနဲ့ရိုဟင်ဂျာရေးပါဝင်လက်ရှိပြဿနာတွေကိုဗြိတိန်ရဲ့အာရှရေးရာဝန်ကြီးနဲ့ကုလသမဂ္ဂတာဝန်ရှိသူတွေဆွေးနွေးကြဖို့ရှိပါတယ်။ရိုဟင်ဂျာတွေအတွက်ဗြိတိန်ရဲ့အထောက်ပံ့နဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိပြဿနာတွေကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံရဲ့အာရှဆိုင်ရာဝန်ကြီးတို့ဆွေးနွေးမယ်အကြောင်းဗြိတိန်နိုင်ငံသားရေးဌာနကဇွန်လ16ရက်နေ့မှာထုတ်ပြန်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖြစ်ထွန်းလာစေရေးနဲ့ငြိမ်းချမ်းစွာဖြည့်ရှင်းချက်ရှာနိုင်ရေးဆွေးနွေးညှိနှိုင်းမှုကိုအားပေးတိုက်တွန်းနိုင်ရေးအတွက်ဗြိတိန်ကဒေသတွင်းမှာရောကမ္ဘာတစ်လွှာကမိတ်ဖက်တွင်းနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်းဗြိတိန်ရဲ့အာရှရေးရာဝန်ကြီးနိုင်ဂျယ်အဒမ်စ်ကခီးစဉ်မစခင်ကြီးညာချက်မှာပြောပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းထွက်ပြေးရတဲ့တိမ့်နယ်ချီတဲ့ဒုက္ခသည်တွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့ကြေညာပြုထားပေမဲ့လည်းဆင်အာနာတိမ့်မှုနောက်ပိုင်းမှာရိုဟင်ဂျာဌာနေပြန်ရေးကိစ္စကလည်းမရေမရာဖြစ်နေတာပါရှင်။
တန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မတ်တင်ဤထိုက်ကသတင်းအစီအစဉ်ပထမပိုင်းကိုတင်ဆက်ခဲ့တာပါရှင်။အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှားဆင်ကြည့်ရှုနိုင်ကြပါရရှင်။အခုတော့ American သမ္မတ Joe Biden နဲ့ Geneva ဆွေးနွေးပွဲဟာအပြုတ်သဘောဆောင်တယ်လို့ Russia သမ္မတ Putin ကပြောကြားလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စန္ဒာကတင်ဆက်မှာပါ
American သမ္မတ Joe Biden နဲ့ Russia သမ္မတ Vladimir Putin တို့ရဲ့ Geneva ထိပ်သီးစီဝေပဲပြီးဆုံးသွားခဲ့ပါပြီ Geneva မြို့ဟာဆိုရင်တမိုင်းစဉ်တခြားနိုင်ငံရေးအုပ်စုဘက်လိုက်မှုကင်းမဲ့ခဲ့တဲ့အစဉ်အလာရှိတဲ့အတွက်ခေါင်းဆောင်နှုတ်ဦးတို့ဟာဒီမြို့မှာတွေ့ဆုံဖို့ရွေးချယ်ခဲ့ကြတာဖြစ်ပါတယ်ဆွေးနွေးပွဲပြီးစီးရပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Vladimir Putin ကဆွေးနွေးမှုကအပြုသဘောဆောင်တယ်ရန်ဆောင်ပြောဆိုမှုကင်းမဲ့ပြီး American သမ္မတကြီးဟာလည်းပဲအပြုသဘောရှိတယ်မြန်မာတရားရှိရဲ့အတွေ့အကြုံများပြတဲ့ဝိုင်းရင်နိုင်ငံရင်းသမားယူတူဖြစ်တယ်လို့ပြောဆိုသွားပါတယ်။ဒီနေ့အစောပိုင်းကပြန်ခေါ်ခဲ့ကြတဲ့နှစ်နိုင်ငံသံအမတ်ကြီးတွေကိုလည်းပဲပြန်လည်ဆီလွှတ်တော့မယ်လို့ဆိုပါတယ်။မဟာဗျူဟာတည်ငြိမ်ရေးနဲ့ဆိုင်ဘာလူမျိုးရေးကိစ္စတွေကိုတော့နောက်ဆက်လက်ဆွေးနွေးသွားမယ်လို့ပြောသွားပါတယ်။ဒါပေမဲ့ယူကရိန်းနိုင်ငံနေတူအဖွဲ့မှပါဝင်ရေးနဲ့ရုရှားအတိုက်ခံအလက်ဆီနဗာနီတို့ကိစ္စတွေမှာတော့အဖူးအထစ်တွေရှိနေပါတယ်။နဗာနီဟာပြည်တွင်းဥပဒေကိုချိုးဖောက်တယ်လို့သမ္မတပူတင်ကပြောဆိုခဲ့ပြီးယူကရိန်းနိုင်ငံနေတိုမှာပါဝင်ရင်းနဲ့ပတ်သက်လို့ကတော့ဆွေးနွေးစရာမရှိဘူးလို့ပြောပါတယ်။သမ္မတဂျိုးဘိုက်ဒန်ကတော့ယူကရိန်းနိုင်ငံရဲ့နေတိုအဖွဲ့ဝင်ဖြစ်ရေးကိစ္စဟာအဂရိမှုကင်းရှင်းရေးအပါအဝင်လူအချက်တွေနဲ့ကိုက်ညီမှုစီဖို့ကအဓိကဖြစ်တယ်။အဲ့ဒီအပေါ်မှာမူတည်ရဲလို့ပြောသွားပါတယ်။ဒ တင်းသာရှင်းလင်းပွဲပြီးခရင်မလင်ကထုတ်ပြန်တဲ့ကြေညာချက်တစ်ခုထဲမှာတော့အမေရိကန်နဲ့ရုရှားတို့ဟာတင်းမာမှုဖြစ်နေတဲ့အချိန်မှာတောင်မဟာဗျူဟာဆိုင်ရာညှိမှန်းချက်ကိုဆက်လက်တိုးတက်အောင်လှုပ်ဆောင်ပြီးလက်နက်အကြိမ်တပ်ဆင်မှုနဲ့နျူကလ িয়ার စစ်ဖြစ်နိုင်တဲ့အန္တရာယ်ကိုဆော့ချနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အီရန်နိုင်ငံမှာလက်မဲ့သောက်ကြံနေကြရင်သမ္မတရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ပြင်းထန်တဲ့စီးပွားရေးအကြက်တဲနျူကလ িয়ার အစီအစဉ်ရောက်အနောက်အစုတွေနဲ့တင်းမာမှုဖြစ်နေချိန်တွေမှာသမ္မတတရက်ကိုရွေးချယ်ကြမှာဖြစ်ပါတယ်။နိုင်ငံတကာဆုံးကြည့်လေ့လာသူတွေကိုပိတ်ပင်ပြီး Guardian Council လို့ခေါ်တဲ့အနာရှိအုပ်ချုပ်ရေးအဖွဲ့ကရွေးချယ်တဲ့သမ္မတလောင်းတွေသာပါဝင်ရှင်းတင်ရမယ်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိဖို့ဆိုတာမဖြစ်နိုင်သလိုလူထုကလည်းသိမကျေနပ်ကြတဲ့အတွက်မဲပေးသူဥယျာဉ်နယ်လိမ့်မယ်လို့လည်းသုံးသပ်သူတွေကပြောဆိုနေကြပါတယ်။အီရန်စစ်ပွဲရေးဟာယခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်ကအပြင်းထန်ဆုံးဆိုတဲ့ဒဏ်ခတ်အရေးယူမှုတွေကြောင့်ပြီးခဲ့တဲ့3နှစ်အတွင်းမှာကျုံသွားခဲ့ပါတယ်။အီရန်အစိုးရဟာဒေသတွင်းမတည်မငြိမ်ဖြစ်အောင်လုပ်နေတယ်လို့ဆိုဆွဲပြီးသမ္မတဒေါ်နယ်ထရမ့်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေ2018မှာနှုတ်ထွက်သွားခဲ့တာလည်းဖြစ်ပါတယ်။အီရန်နိုင်ငံဟာဆိုရင် COVID-19 ကြောင့်ဖေးဆုံးသူ8000ကျော်ရှိနေပြီးအရှေ့အလယ်ပိုင်းမှာအထူးအနာဆုံးနိုင်ငံဖြစ်ပါတယ်။နောက်တက်လာမဲ့သမ္မတဟာရုဇတန်းနှစ်ကြိမ်ထမ်းဆောင်ပြီးဖြစ်သူလက်ရှိသမ္မတဟာဆန်ရူဟာနီကိုဆက်ခံရမှာပါ။လောလောဆယ်အလားအလာအကောင်းဆုံးသူကတော့လက်ရှိတရားရေးအကြီးအကဲအသက်60အရွယ်အစ္စရာဟမ်ရိုင်ဇီဖြစ်ပါတယ်။သူဟာလူခွင့်ရေးချိုးဖောက်တဲ့နောက်ကျောင်းရှိသူဖြစ်တဲ့အတွက်အနောက်နိုင်ငံတွေနဲ့ပြဿနာတက်နိုင်တယ်လို့သုံးသပ်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ။ထိုင်းနိုင်ငံဟာနောက်လေးလအတွင်းမှာနိုင်ငံသားခီးသည်တွေကိုအပြည့်အဝလာရောက်ခွင့်ပြုတော့မယ်လို့ဝန်ကြီးချုပ်ပရယုတ်ချန်အိုရှာကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။ကြာစင်းနေတဲ့တိုင်းပြည်ရဲ့ခီးသွွားလုပ်ငန်းကိုအပူတပြင်းပြန်လဲကတင်ဖို့လိုအပ်နေတယ်ဆိုပြီးအခုလိုတိုင်းပြည်ကိုအပြည့်အဝပြန်လဲဖွင့်လှစ်ဖို့ပြောသွားတာဖြစ်ပါတယ်။ကိုဗစ်ကာရောဂါကြောင့်ကန့်သတ်မှုတွေချမှတ်ခဲ့ရတဲ့အတွက်ထိုင်းနိုင်ငံအတွက်အရေးကြီးတဲ့ခီးသွွားလုပ်ငန်းရိုက်ချိုးခံခဲ့ရတာဖြစ်ပြီးတော့ဟိုတယ်တွေ၊စားသောက်ဆိုင်၊ဘားဆိုင်၊ပြည်တွင်းသယ်ယူပို့ဆောင်ရေးလုပ်ငန်းစတာတွေကိုပါရိုက်ခတ်ခဲ့ပါတယ်။ကိုဗစ်တရားလိုင်းကိုရင်ဆိုင်တွန်းလှန်နေရတဲ့အချိန်မှာပြည်တွင်းစီးပွားရေးလုပ်ငန်းတွေဟာဆိုရင်အစိုးရအထောက်အပံ့ကိုတွေ့ဖက်နေရတာလည်းဖြစ်ပါတယ်။အရင်တုန်းကတော့ခီးသွွားလုပ်ငန်းဟာထိုင်းနိုင်ငံရဲ့အမျိုးသားဝင်ငွေ20ရာခိုင်နှုန်းကိုရှာပြီးနေကြတာပါ။ဒါကြောင့်ရပ်ပေါင်း120အတွင်းမှာထိုင်းနိုင်ငံကိုအပြည့်အဝပြန်ဖွင့်နိုင်ပြီလို့ကြေညာဖို့ညှိမှန်းထားတာပါလို့ဝန်ကြီးချုပ်ပရယုတ်ချန်အိုရှာကဗုဒ္ဓဟူးနေ့ညရုပ်သံမင်ကွန်းမှာပြောကြားတော်တာဖြစ်ပါတယ်။အမှန်တကယ်အရေးကြီးပြင်းထန်တဲ့အခြေအနေကြုံခဲ့ရင်တော့ဒီဟာကိုပြန်လဲဖြတ်သိမ်းအောင်ဖြတ်သိမ်းရမယ်လို့လည်းဆိုပါရယ်ဒီလိုပြန်ဖွင့်နိုင်ဖို့အတွက်လူတိုင်းလူတိုင်းကိုဗစ်ကာကွယ်ဆေးတစ်ကြိမ်အနည်းဆုံးထိုးပြီးသားဖြစ်ဖို့လည်းဦးစားပေးဆောင်ရွက်နေပါရယ်တဲ့ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှု25,000ခန့်ရှိခဲ့ပြီး1,500ကျော်သေဆုံးခဲ့ရပါတယ်ခင်ဗျာ
ဒါကတော့ဥကျော်စန္တာကသတင်းစီစဉ်ဒုတိယပိုင်းကိုတင်ဆက်ခဲ့တာပါရှင်။ကြာတာပတိတိနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေသတင်းလွှာတွေကိုဆက်လက်ထုတ်လွှင့်မှာပါ။တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့တောင်းချီတဲ့စစ်ပေးရှောင်တွေဟာအရေးပေါ်အကူအညီတွေလိုအပ်နေပြီးနိုင်ငံတကာကဒါကိုဝိုင်းဝန်းကူညီဖို့လိုနေကြောင်းထိုင်းခြေဆိုင်ကချင်မျိုးသမီးအစည်းအရုံးကတောင်းဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ပြည်ရင်းနေရာတချို့ကတိုက်ပွဲရှောင်တွေရဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုခင်မောင်စိုးမင်းကပြောပြမှာပါ
။စစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တွေကြားတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတွေကိုကူညီဖို့ကတ်ခဲနေစေဖြစ်ကြောင်းအရက်ဖက်အဖွဲ့အစည်းတွေနဲ့စစ်ရှောင်စခန်းတာဝန်ခံတွေကပြောပါတယ်အကြောင်းကတော့နယ်မြေလုံခြုံရေးကြောင့်ပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတွေကိုစစ်ကောင်စီဘက်ကစစ်ဆေးတင်းကျပ်ထားတယ်လို့အရက်ဖက်အဖွဲ့အစည်းတွေကလည်းနယ်စပ်တောတောင်တွေထဲအထိလိုက်လံကူညီဖို့ခက်ခဲနေတာပါအရင်ကအစိုးရနဲ့ပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေကစစ်ရှောင်အရေးကိစ္စကိုပူးပေါင်းလုပ်ကင်ကြပြီမဲ့အခုတော့နိုင်ငံတကာအတိုင်းအဝိုင်းရဲ့နယ်စပ်ဖြတ်ကျော်အကူအညီပေးရေးကပိုပြီးလိုအပ်ကြောင်းကချင်မျိုးသမီးအစီအယုံပြောရေးဆိုခွင့်ရှိသူမွန်နေလီက VOE ကိုပြောပါတယ်
။ဆိုတော့နိုင်ငံတကာရဲ့အကူအညီစံပေါ်မှုကအများကြီးအရေးကြီးလို့အဲ့ဒီဆိုတော့ကနေစပ်ဆက်ကျော်တဲ့အကူအညီဆိုတဲ့ဟာပေါ့နော်။အဲ့ဒီအတိတ်တွေကတော့ဒီအစိုးရကနေတိုင်းတိုင်းသွားတာမဟုတ်ဘဲနဲ့အခုအဲ့ဒီမှာလက်တွေ့အကူအညီထောက်ပံ့နေတဲ့အဖွဲ့အစည်းတွေပေါ့နော် CSO တွေကများရှိနေဒီလိုရှိနေဒီလက်နက်ကအဖွဲ့အစည်းတွေပေါ့နော်။တကယ်ဒီလူလူချို့တွေကိုကိုယ်ကြီးပတ်ပြီးရတဲ့ဖွဲ့စည်းတွေနဲ့တိုက်ရိုက်ချိတ်ဆက်ပြီးတော့ လမ်းကြောင်းရှာပြီးတော့ကုလူအေးဖို့အတွက်ပေါ့နော်အများကြီးလိုအပ်တယ်ပေါ့
ချင်းပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တဲကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စစ်ကောင်စီတပ်တွေရဲ့တိုက်ပွဲတွေကမေလကစလို့ပိုပြီးပြင်းထန်လာနေပါတယ်။မြို့ပေါ်တိုက်ပွဲတွေကြောင့်အရသာတေဆုံးမှုတွေတိုးလာသလိုတချို့ဒေသတွေမှာရွာလုံးကျွနီပါထွက်ပြေးနေရပြီးယာယီစစ်ဆောင်စခန်းတွေမှာနေထိုင်နေကြရတာပါ။
အရင်ကတည်းကလည်းစစ်ရွာဇွဲမှုတွေကျိုးလွန်လာတယ်အများကြီးရှိတာပေါ့နော်။ဆိုတော့အခုဖြစ်နေတဲ့ပုံစံကပိုပြီးတော့ဒီမြို့ပြတွေမှာသူ့လိုမျိုးတွေပိုပြီးတော့ရှိလာတာတွေကျရတယ်။အဓိကတော့ဒီပြည်သူလူထုတွေရဲ့အဲဒုံချိုးလေးပေါ့နော်။
ကချင်ပြည်နယ်မှာတော့တကြောပြန်တိုက်ပွဲတွေပြန်ဖြစ်တဲ့2012ခုနှစ်ကတည်းကလူဦးရေ 9,500 ကျော်ဟာအခုအချိန်ထိစစ်ဘေးရှောင်စခန်းတွေမှာနေထိုင်နေရတုန်းဖြစ်ပါတယ်။အခုစစ်ကောင်စီလက်ထက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးနောက်ထပ်လူဦးရေ 1,000 ကျော်လောက်စစ်ရှောင်စခန်းတွေစီကိုသွားရောက်ခိုလုံနေရကြောင်းကုလလူသားချင်းစာနာရေးအဖွဲ့ OCHA ကထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတော့အခုနှစ်ဆကတည်းကဖြစ်တဲ့တိုက်ပွဲတွေကြောင့်လူရည်1,000ခွဲလောက်ဟာနေရက်ကနေတင်းရှောင်နေရပြီးရှမ်းပြည်နယ်တောင်ပိုင်းမှာတော့1,900ကျော်လောက်ရှိမယ်လို့အိုချာကဖော်ပြထားပါတယ်။အခုလက်ရှိတိုက်ပွဲတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းကထွက်ပြေးခဲ့ရသူတွေဟာ36,400ရှိတယ်လို့ UNHCR ကထုတ်ပြန်ထားပါတယ်။ဒီထဲမှာကယားပြည်နယ်ကအများဆုံးဖြစ်ပြီးအယောက် 38,000 ကျော်ရှိတယ်လို့ဆိုပါတယ်။ကယားပြည်နယ်မှာလက်မဆက်သွေးအလုံးပြတ်တောက်နေပြီးတိုက်ပွဲရှောင်တွေအတွက်စားနပ်အိတ်ကရှားပါလာပါတယ်။မိုးရင်းရောက်လာလို့ကလေးနဲ့တက်ကြီးရွယ်ဦးတွေကျမ်းမာကြီးအတွက်လုံလောက်တဲ့ဆေးဝါးမရှိလို့စိုးရိမ်စရာဖြစ်နေကြောင်းကယားပြည်နယ်ကဒေသခံတချို့ကပြောပါတယ်။ကယားပြည်နယ်ထဲမှာတိုက်ပွဲတွေယာယီရဆိုင်မဲ့ဆိုတဲ့သတင်းကြောင့်နေရက်ပြန်လာတဲ့သူအ ਨੇ ချင်းတော်ရှိနေပါတယ်။ဒါပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကတော့မြန်မာနိုင်ငံတွင်းအခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းသူတို့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ။
ဆိုမိပါရှင်မကြခင်မှာတော့ကူးစက်မြန်ကိုဗစ်ပိုးမျိုးကွဲတဲ့အန္တရာယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းပေါ့နော်ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကရွှေပြောင်းမြန်မာနိုင်ငံသားကလေးငယ်တွေကိုလိန်ပိုင်းဆိုင်ရာကျူးလွန်နေဆိုပြီးတရားရင်ဆိုင်နေရတဲ့ Australian နိုင်ငံသား Adam James Fox ကိုမဲဆောက်မြို့မှာဒီရက်ပိုင်းတွင်ဖမ်းဆီးလိုက်တဲ့အကြောင်းကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြမှာပ
ါ။ထိုင်းနိုင်ငံတပ်ပြည်နယ်မဲဆောက်မြို့ကမြန်မာရှေ့ပြောင်းကလေးငယ်တွေကိုလိန်ပိုင်းဆိုင်ရာကျူးလွန်နေဆိုပြီးပြီးခဲ့တဲ့နှစ်ကတရားစွဲခံထားရတဲ့ Australian နိုင်ငံသားဟာတရားရုံးမတက်ပဲတိမ်းရှောင်နေခဲ့တာပါ။အခုသူ့ကိုဖမ်းဆီးမိခဲ့ကြောင်းတပ်ပြည်နယ်လူဝေမှုကြီးကြပ်ရေးဦးစီးမှုစုချက်ဖန်ဖူးကသတင်းတောက်တွေကိုအတည်ပြုပြောကြားခဲ့ပါတယ်။မဲဆောက်မြို့ကတိုက်တန်းရတလုံးမှာမြန်မာနိုင်ငံသားကလေးငယ်15ဦးထက်မနည်းကိုလိမ်မိုင်းဆိုင်ရာကျူးလွန်နေတဲ့ခရစ်စတိုဘာဝေးမောက်ကို2020ခုနှစ်မတ်လအတွင်းရဲတပ်ဖွဲ့ကသူထိန်းသိမ်းထားတဲ့ကလေးငယ်9ဦးနဲ့အတူဖမ်းဆီးခဲ့တာဖြစ်ပြီးသူဟာတရားရင်ဆိုင်နေတုန်းတရားရုံးရဲ့အာမခံနဲ့လွတ်မြောက်နေခဲ့တာဖြစ်ပါတယ်။အခုအခါမှာလဲကလေးတွေနဲ့အတူသူ့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မဲဆောက်မျိုးကကလေးငယ်အခွင့်အရေးလှုပ်ဆောင်နေတဲ့ဦးမင်းမင်းကအခုလိုပြောပြပါတယ်
။သင်ကောင်းကြရပါတော့နော်။ဒီကလေးကဘာမှလည်းနားမလည်ဘူး။လည်းမကြည့်ဘူး။ခိုင်းမလို့တော့အဲဒီဒီကောင်နဲ့အဲဒီဆွေနောက်ပြီးတော့တခြားကိစ္စနဲ့မဆွေပြီးတော့ဟိုဆက်ကြတယ်။အဲ့တော့ဒီငယ်ရပါဟိုဒီခရစ်စတိုဖာဟိုမိသွားတယ်ဆိုတော့အတော်တော်တခြားကလေးတွေတော့အန်ဒီကိုပြန်သွားတယ်
။ပြီးခဲ့တဲ့နှစ်ကသူ့ကိုဖမ်းမိပြီးတရားရုံးကအာမခံပေးခဲ့ပြီးတဲ့နောက်သူ့ရဲ့အိမ်မှာသူနဲ့အတူဖမ်းမိတဲ့ကလေးသက်သေးတွေကိုငွေကြေးပေးပြီးသူ့မှာအပြစ်မရှိကြောင်းသက်သေးတွေထွက်ဆိုခိုင်းခဲ့တယ်လို့သူ့အမှုကိုတိုင်ကြားခဲ့တဲ့ရွှေပြောင်းစာတင်ကြောင်းကကြောင်းဆရာဆရာမတွေကလေးငယ်အခွင့်အရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကိုဝေဖန်တိုက်ခိုက်တာတွေချိန်ချောက်တာတွေလှုပ်လာခဲ့တယ်လို့လည်းဦးမင်းမင်းကပြောပြပါဗျ
။ရဲအမကန်နဲ့သူကပြန်ပြီးတော့လှုပ်လာတယ်ပေါ့နော်။လှုပ်လာတဲ့အခါပါဆိုရင်သူကဒီမှုကိုပြည်တိုင်းလဲကလေးခွင့်ရလုံးနဲ့ဖွဲ့ပြီးပါတယ်ဆိုပြီးတော့ကြောင်းဆရာပြာကိုသူကစပြီးတော့စက်တနာစားတယ်။အမျိုးသားပြီးတော့သူကနှောက်ချက်တယ်။အနောက်တစ်ခုပါတဲ့ Chain Production အဖွဲ့အစည်းကြီးပေါ့။တစ်ခုတစ်ခုလိုက်ပြီးတော့သူကနေပြီးတော့သူကလိုက်ပြီးနှောက်ချက်တယ်။ဒါကဟာလည်းရှိလာတယ်။ဆိုတော့အဲ့လိုနေနေဒီကလေးတွေကိုလည်းတစ်ဖက်လေးနဲ့သူရဲ့ဟိုဖက်ဖက်ပြပြောင်းနေတယ်လိုက်ပြီးတော့စီးရပြီးတော့နေခဲ့တယ်။အဲ့လိုနေနေသူကတရားရုံးနေဆက်မတက်တဲ့သူကဆောင်းကျင်းလို့နေတယ်။
အမကန်နဲ့လွတ်မြောက်နေပြီးတရားရုံးကိုလာရောက်တရားရင်ဆိုင်ရင်မပြုတ်ခဲ့ပဲအပြင်လောကမှာပုံမှန်အတိုင်းပြန်နေထိုင်နေပြီးကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာဆက်လက်ကျူးလွန်နေတာကြောင့် မဲဆောက်မြို့ကလူမှုရေးအဖွဲ့အစည်းတွေပြည်သူတွေကအာဏာပိုင်တွေရဲ့အားနည်းချက်တွေကိုခြောက်ပြပြီးထက်မှန်တိုင်ကြားခဲ့တယ်လို့လည်းဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါရယ်။မဲဆောက်လာဝကအာဏာပိုင်တွေကဒီရဲ့ပိုင်းတွင်သူ့ကိုရှာဖွေဖမ်းဆီးခဲ့ရမှာသူနေထိုင်ရာအခန်းအတွင်းမှာကလင်းငယ်တွေကိုလည်းတွေးခဲ့ရတယ်လို့သူ၃ဆွဲနေတဲ့မူရစီတွေကလင်းငယ်တွေနဲ့လိင်ဆက်ဆန်နေတဲ့ရုပ်
ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုထုတ်လင်းပါပါ။ကူးစက်မြန်ပြင်းထန်တဲ့အိန္ဒိယမျိုးကွဲသစ်အပါအဝင် COVID Visa ပြောင်းမျိုးကွဲသစ်တွေမြန်မာနိုင်ငံမှာအင်္ဂါနေ့ကစတင်တွေ့ရှိခဲ့ကြောင်းကျန်းမာရေးတာဝန်ရှိသူတဦးကပြောပါတယ်။အိန္ဒိယမှာ COVID လှိုင်းသစ်ပြန်တက်ခဲ့တယ်လို့မြန်မာနိုင်ငံမှာ COVID တတိယလှိုင်းအဖြစ်ပြင်းပြင်းထန်ထန်တက်မလာရေးဘာတွေလှုပ်ဆောင်နေပြီးပြည်သူတွေကဘလို့ဝိုင်းဝန်းအကာအကွယ်ပေးနိုင်ပါသလဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရကုသရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာတန်းနိုင်စုကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရရှင
်ဒီအိန္ဒိယဘူးမျိုးကွဲသစ်စဝင်လာပုံကိုကျမရဲ့အသိပညာနှစ်တင်ဌာနတာဝန်ခံလည်းဖြစ်တဲ့ဒေါက်တာသန်းနိုင်စုက
မြန်မာဒါပြန်ပွားလေတဲ့ဒီစိမ့်နေတဲ့ဝင်ရောက်လာတယ်ဒါပေမဲ့အဲ့ဝင်လာတဲ့အချိန်တည်းကကျွန်တော်တို့ဒီမီတင်တွေထဲမှာဆွေးနွေးရတဲ့အခါကျတော့ဒီကျွန်တော်တို့နောက်ဖက်ကတပတ်နိုင်ငံနဲ့ဆက်ဆက်တယ်ဒီကားနဲ့တမူးပေါ့ပြည်နိုင်ငံနဲ့လည်းဆက်ဖြစ်တဲ့နေရာတွေမှာတွေ့ရတဲ့ပုံကလည်း cluster light တွေ့တယ်လူစုလိုက်ဖြစ်ပွားတဲ့ဟာပေါ့နော်တွေ့တဲ့အခါကျတော့သူ့ရဲ့ဒီtransmissible ဒီခေါ်တာပေါ့သူဆက်တိုက်ဆက်တိုက်ကူးတယ်ဒီမှာအရင်ညံ့တယ်ဆိုတော့ကျွန်တော်ဒီကားမိတယ်အဲဒီ28မီမှာကျွန်တော်ပို့တွေ့ရတိုင်းတော့ငါအဲထူးထူးခြားစတွေ့ခဲ့တယ်ဒါဆိုရင်တော့ဖြေရတော့တွေ့နေပြီဒါဒီဒီသာပြောင်းနဲ့ပို့တော့ဒီကိုများနေပြီအဲတော့ကျွန်တော်တို့စိတ်ထဲမှာဒီဟာကိုအဲ့အချိန်တည်းကအချိန်တည်းမှာ new variant ဆိုပဲဗီဇာမျိုးကွဲပေါ့ကျွန်တော်တို့သဘောထားပြီးတော့ကောင်းရက်ဖယ်တာပေါ့နော်တွေ့ရပါတော့ကျွန်တော်တို့ကစင်ကောင်ကြီးသာမတွေ့သေးတာပေါ့နော်ဒီချိန်မှာစင်ချေရာကိုတွေ့ပြီပေါ့ကြောင့်မလို့ကျွန်တော်ဖြစ်နိုင်တယ်ကျွန်တော်တို့တစ်ဖက်ကဒီ awareness meeting တဲ့အပိုင်းတွေရောတစ်ဖက်ကငင်းငယ်ဆန်ဆန်ပိတ်တဲ့အပိုင်းတွေရောပေါ့နော်ကောင်းရခဲ့ပါလေ
ဟုတ်ကဲ့ဆရာအဲ့ဒီတော့လက်တွေ့ကာကွယ်ထိချုပ်နိုင်မှုအနေထားရောဘယ်လိုရှိနေလဲဆရာ
ဒီ covid ဆိုင်နေပြီဆရာတကယ်ဟိုနည်းပညာအရလည်းကွန်ပျူတာတက်တဲ့နိုင်ငံကြီးတွေပေါ့နော်တကယ်ကိုကျမရေးစနစ်လေးပေါ့နော်ယောဂထိချုပ်တဲ့စနစ်လေးကောင်းမွန်တဲ့နိုင်ငံကြီးတွေမှာဒါတားဆီးလို့မရနိုင်တဲ့ယောဂတွေမှာပါတာပေါ့နော်ဒီဗီဇာပြောင်းပို့ရတဲ့တဘာဝအရာလည်းသူကမြင်းမြင်းဆန်းဆန်းတက်နိုင်တဲ့တဘာဝရှိရပေါ့နော်ကျောင်းလို့သူကတဖြည်းဖြည်းနဲ့ကျွန်တော်တို့ဒီဘက်အလေးပေါ့နော်ခဏနေဆက် data ကြည့်ရနေရတယ်ဒီဘက်ကလေးကိုဘက်အဲမန်လေးပေါ့နော်အခုရန်ကုန်မှာပါ cluster light တွေ့လာတယ်ပေါ့နော်ဒါပေမဲ့အခုချိန်ဒီကျွန်တော်တို့ဘက်ကကံကောင်းတဲ့အချက်တူပဲပြောအောင်ပေါ့နော်အဲ့ဒါကတော့တကယ်ဟိုဒါပြန့်သွားတဲ့အနေအထားမဟုတ်ဘူးfull blown community spread အနေနဲ့တွေ့ရပဲ ਨੇ သူကဒီ cluster of case တွေပေါ့နော်အဲဒီနေရာလေးမှာသူကအခုဆိုကျွန်တော်လာရှိုးဆိုတိတာတယ်ပေါ့နော်အဲဒီကပထမဝင်လာတဲ့လူကဒီ traveling history ရှိခဲ့တယ်ပေါ့နော်အဲဒီနဲ့ဆက်ဆက်တဲ့လူတွေမှာ cluster တင်တွေ့ရတယ်အဲအဲ့လိုပဲတခြားနေရာတွေမှာလည်း cluster လေးတွေနဲ့တွေ့နေရတော့ဒါပြန့်သွားတဲ့အနေအထားမဟုတ်ဘူးဒီ cluster အုပ်စုလိုက်ကျွန်တော်တွေ့နေရတော့ဒါယောဂါကိုထိန်းချုပ်နိုင်တဲ့အဖြစ်မှရှိပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုလိုမျိုးကွဲသစ်တွေစတွေ့လိုက်တာကဘလို့အရေးပါမှုရှိလဲဆရာ
Wake up call လို့ခေါ်တာပေါ့နော်ကျွန်တော်တို့ဒီကုသယောဂဗီရာအနေနဲ့ပြောရရင်ဒါတွေကကျွန်တော်တို့အတွက်ခေါင်းဆောင်ထိုးတယ်ပေါ့နော်ဥပမာကျွန်တော်တို့ဒီမှာဖြစ်ပွားမှုနည်းတဲ့အချိန်မှာ April 10နေ့ကဒီအိန္ဒိယဘက်ကနေပြီးစပြီးတော့နောက်ဘက်မှာဖြစ်တဲ့အခြေဘက်မှာဖြစ်တယ်ပေါ့နော်ထူးထူးခြားခြားဒီ wave တွေအနေနဲ့တက်လာတော့ကျွန်တော်တွေ့ရနေနမိတ်ချင်းဆက်ဆက်တွေရှိတဲ့အားလည်းရှိပြီးပေါ့နော်အဲဒီလိုနေရာမျိုးတွေမှာလွယ်လွယ်ကူဝင်လို့ထွက်လို့ရတဲ့နေရာတွေလည်းအများကြီးရှိနေတယ်ဒီလိုမျိုးအိန္ဒိယချင်းနိုင်ငံတွေမှာဖြစ်တယ်ဆိုတာကျွန်တော်တို့က first wake up call ပေါ့ဒါစပြီးပထမခေါင်းဆောင်ထိုးတယ်ပေါ့ပြီးတဲ့အခါကိုယ့်နိုင်ငံမှာမဖြစ်ဘူးတင်မဲ့ဝုန်းစုကိုယ့်နိုင်ငံထဲကိုရောက်လာတယ်ပေါ့နော်ဒီပဲလားဇန်လောက်ကနေတဲ့အနေထားနေပြီးဗီလာလောက်မှာကျွန်တော်ဂျူတင်ပြင်ဆင်နေတာအများကြီးလုပ်ခဲ့တယ်။ခင်းတဲ့အတိုင်းပဲဗီလာကုန်မှာကျွန်တော်စတွေ့ရပေါ့နော်။တွေ့တဲ့အချိန်ကလည်းဒါဒုတိယအကောင်လုံးထုတ်တဲ့ခေါ်မှာပေါ့။အဲ့ဒီအချိန်ပြီးရဲ့ခါကျတော့အခုဒီရန်ကုန်တို့လိုနေရာမျိုးတွေလေဗရန်တို့နေရာမျိုးတွေပေါ့နော်။ဒီနေရာမျိုးတွေမှာလည်းခုန cluster of case တွေ့လာတယ်ဆိုတာဒါကလည်းတတိယပေါ့ခေါင်းလုံးထိုးတဲ့အကြီးပေါ့နော်။အဒီထဲပိုကျဲတဲ့ခေါင်းလုံးထိုးတဲ့တော့နောက်ဆုံးဒါ variant of concern ပေါ့ VOC လို့ခေါ်တာပေါ့ဒါစိတ်ပူစရာကောင်းတဲ့ဗီဇာမျိုးကွဲပေါ့ဖြစ်တဲ့ alpha နဲ့ delta နဲ့ကိုကျွန်တော်တွေ့ရပေါ့နော်။အဲနောက် kappa လည်းတွေ့ရပေါ့။အဲ့ခါကျတော့ပိုကျဲတဲ့ခေါင်းလုံးထိုးတဲ့ပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုဒီကူးစက်မြန်ပြင်းထန်တဲ့မျိုးကွဲသစ်ကနေမြန်မာနိုင်ငံမှာ covid တတိယလိုင်းပြင်းပြင်းထန်ထန်ဖြစ်မလာဘူးပေါ့နော်။အဓိကပါမှာခြင်းလဲဆရာ
။ဘာပဲတော့ပါပဲလို့တို့ covid-19 ရောဂါကာကွယ်ရေး ဒီကနေ့ချက်တဲ့နန်းချက်တဲ့နဲ့သိချင်းခပ်ခွာနေချင်းဒီဟာတွေကိုကျွန်တော်တို့ကလူတိုင်းအနေနဲ့စိတ်ထဲမှာအငြင်းထားပြီးတော့ကာကွယ်ရမယ်မိမိရစပြီးကာကွယ်ရမယ်ဆိုတာလုံးဝပေါ့နော်နိုင်ငံကျင်သွားမယ်အချိန်အခါဖြစ်နေပါပြီခင
်ဗျာဒါကတော့ကျန်းမာရေးနဲ့အားကစားဝင်ကြီးဌာနပြောခွင့်ရကုသရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာသန်းနိုင်ဆိုပါရှင်ကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာပါအမေရိကန်ပြည်ထောင်စုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်အမေရိကန်အစိုးရကခွင့်ပြုလိုက်တဲ့ယာယီကာကွယ်ပေးမှုဆိုင်ရာ Visa TPS နဲ့ပတ်သက်လို့ဘလို့အခွင့်အလမ်းတွေဘလို့ကန့်သက်ချက်တွေရှိနေလဲဆိုတဲ့ရှင်းလင်းဆွေးနွေးပွဲကိုနယူးယောက်မြို့ကောင်စီဝင်ရဲ့အကူအညီနဲ့ Burma Point အဖွဲ့ကအွန်လိုင်းကနေအင်ကာနီကပြုလုပ်ခဲ့ပါတယ်နယူးယောက်မြို့ကောင်စီရဲ့ဥပဒေရေးရာဆောင်ရွက်ပေးနေတဲ့အဖွဲ့ကိုယ်စားလှယ်တအူရှင်းပြခဲ့တဲ့မြန်မာနိုင်ငံသားတွေအတွက် TPS ရှောက်ထားတဲ့အချက်အလက်တွေနဲ့ပတ်သက်လို့ Burma Point တာဝန်ခံကိုမိုးချန်းကအခုလိုပြောပြပါဗ
ျ။အမေရိကန်မှာရောက်နေပြီးသားမြန်မာနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံကိုမြန်မာပတ်စပို့ကင်ထားတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကိုမပြန်နိုင်တဲ့အနေအထားမျိုးရှိနေတယ်ဆိုလို့ရှိရင်ဒီမှာ18လသို့မဟုတ်12လသောမဟုတ်6လအစတည်းအပြင်ပေါ့နော်သူတို့တတ်မှတ်ချက်တွေရှိတယ်မြန်မာနိုင်ငံကတော့ကျွန်တော်နားလဲတာတော့18လအထိပေးထားတယ်လို့ကျွန်တော်နားလဲတယ်အဲ့ဒီ18လလောက်အထိဆက်ပြီးတော့ဒီမှာနေယာယီနေထိုင်ခွင့်အဲပေးထားတယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ကိုအဓိကရှင်းပြလာပ
ါဗီဇာရှောက်မဲ့သူတွေအတွက်အခက်ခဲတွေရောဟိုဘာတွေရှိနိုင်မယ်ရှင
်ဟုတ်ကဲ့အခုဒီ TPS ကိစ္စကတော့ဥပမာအပြင်သူကအမေရိကန်မှာခေတ္တနေထိုင်ဖို့ပေါ့နော်2018လအထိဒီပြိပခဖြစ်နေတဲ့ကာလမှာနေထိုင်ဖို့အတွက်ကိုသူအခွင့်ရေးပေးတာဖြစ်တယ်အဲဒီဟာပြီးသွားလို့ရှင်တော့မြန်မာနိုင်ငံရဲ့အခြေအနေကအားလုံးဟလာဟိုပြန်ကောင်းသွားမယ်ဆိုလို့ရှင်တော့ကိုကပြန်ရမယ်တောင်းရှိတယ် TPS ယူထားတဲ့လူတွေအနေနဲ့ပေါ့နော် TPS ရှောက်တိုင်းလဲရနိုင်တာတော့မဟုတ်ဘူးဒါပေမဲ့ရဖို့အလားအလာများတယ်သူတို့တောင်းဆိုတဲ့ဆိုင်ရဆရန်တွေတက်တည်တာကတွေပြနိုင်နေဆိုရင်နောက်ပြီးသူတို့တတ်မှတ်တဲ့ရက်ကာလအတွင်းမှာဒီ TPS ကိုကျွန်တော်ယာယီနေထိုင်ခွင့်ပေါ့အဲ့ဒါကိုရှောက်တယ်ဆိုလို့ရှိရင်သူတို့ကအမေရိကန်အစိုးရကပြီးမယ်ဒါပေမဲ့သူတို့တတ်မှတ်ထားတဲ့ရက်ကာလအတွင်းမှာမလျှောက်ဘူးနောက်ပြီးသူတို့တောင်းဆိုတဲ့တက်တည်တာကတွေအချက်လက်တွေမပေးဘူးဆိုလို့ရှိရင်တော့အဲသူတို့အနေနဲ့ငင်းပိုင်ခွင့်ရှိတယ်အဲရှောက်တဲ့လူတိုင်းရမယ်လို့တော့သူတို့အာမခံထားတာတော့မဟုတ်ဘူးကျွန်တော်နားလည်ရတော့လေ
အဲ့တော့အဲ TPS visa အဲ့လိုမျိုးရထားတဲ့သူတွေနေနေကလည်းဟို green card လိုမျိုးပေါ့နော်အများတန်းနေထိုင်ခွင့်ဟိုရတဲ့ဟာမျိုးမဟုတ်ဘူးသူတို့ပေးမှလည်းမဟုတ်ဘူးဆိုတော့ဆိုပြီးတော့ဒီ American ဒီတရားရုံးချုပ်ကိုယ်တိုင်ကလည်းဆုံးဖြတ်ထားတော့လေဒါပေမဲ့တစ်ဖက်မှာရောဒီလိုအများတန်းနေထိုင်ခွင့်ရဖို့ပေါ့လေ American မှာအခြေချနေထိုင်ခွင့်ရဖို့အခွင့်အလမ်းတွေရောမရှိနိုင်ဘူးလားရှင်
ဒီ green card ရနိုင်တဲ့အနေအထားဆိုတာက TPS ရှိထားတဲ့လူတစ်ယောက်ကနေပြီးတော့မှဒီ green card ကိုတိုက်ရိုက်ရှောက်တဲ့အနေအထားမျိုးကတော့မရနိုင်ဘူးလို့အဲကျွန်တော်တို့ကိုဟိုပြောပြသွားတဲ့ရှေ့နေပေါ့နော်အဲကပြောသွားပါတယ်။ဘာကြောင့်လဲဆိုတော့ TPS ဆိုတာကဒီနိုင်ငံမှာယာသက်ပံအခြေချနေထိုင်ခွင့်မဟုတ်ဘူး။အဲအဲ့လိုအခွင့်အရေးပေးထားတာမဟုတ်တဲ့အတွက်ကြောင့်အဲ့ဒီရဲ့နောက်ဆက်တွဲမှာ green card ကရှောက်ပိုင်ခွင့်မရှိဘူး။အဲဆို green card ရှောက်တယ်ဆိုတာကဒီနိုင်ငံမှာယာသက်ပံနေထိုင်ဖို့အတွက်အခွင့်အရေးပေးခံရသောသူတွေပါတယ် green card ရှောက်ပိုင်ခွင့်ရှိတာအဲဆိုအဲ့ဒါဆိုတော့အခုဒီ TPS ကယာယီပဲကိုယ့်ကိုဒီမှာနေထိုင်ခွင့်ပေးတာဟိုမှာပဋိပက္ခဖြစ်နေလို့ဟိုမှာမငြိမ်းချမ်းလို့ကိုယ့်တိုင်းပြည်မှာမငြိမ်းချမ်းလို့ဒီနိုင်ငံမှာမင်းတို့ရောငါတို့ကာကွယ်ပေးထားမယ်မင်းမစိုးရိမ်ပါနဲ့မင်း18လလောက်ကတော့ဒီမှာယာယီနေလိုက်ပါအဲ18လပြီးမှဆက်ကြည့်မယ်အဲဆိုတဲ့သဘောမျိုးအဲ့ချိန်ကျတော့ကိုက green card လို့အကြေဒီနိုင်ငံမှာပဲတသက်လုံးမဲ့အခြေချလိုက်ခြင်းနဲ့ဆိုတဲ့အနေအထားမျိုးရှိတယ်ဆိုလို့ရှင်တော့ကိုက TPS နဲ့မကဘူးတခြားဒီမှာမိမိရဲ့ဒီ immigration status ပေါ့နော်ဒီလူဝင်မှုကြီးကြပ်ရေးတခြားရှိနေတဲ့အခွင့်အရေးတွေဘယ်လိုမျိုးပြောင်းလဲလို့ရမလဲဆိုတဲ့တခြားအခွင့်အရေးတွေလည်းရှိပါတယ်ဆိုတော့ဆိုတာက TPS တစ်ခုတည်းမှာပဲအခြေခံပြီးတော့မှ green card လျှောက်လို့မရသလို citizenship တွေပါလေမျောလင်းလို့မရအောင်ဒါပေမဲ့လို့နော်ရှိနေအမျိုးသမီးပြောသွားတဲ့အချက်ပေါ်မှာကိုကားရမယ်ဆိုလို့ရှင်တော့နိုင်ငံရေးခုံလုံးကွင်းတော့ရှောက်လို့ရပါတယ်တပြိုင်တည်းထဲမှာ TPS ရှိရှိမရှိရှိနိုင်ငံရေးခုံလုံးကွင်းရှောက်လို့ရတယ်အဲသူတို့ညာလည်းပဲအဲ့ဒီမှာလည်းပဲရက်အပိုင်းရက်အတိုင်းတာကာလဒီမှာတတ်မှတ်ချက်တွေရှိတယ်ဒီတတ်မှတ်ချက်တဲ့ကြော်လွန်ပြီးတော့မှရှောက်တာတွေပြူတာတွေလုပ်လို့မရဘူးလုပ်မယ်ဆိုရင်မြင်းမြန်ဆက်ဆက်လုပ်အဲ့ဒါမျိုးပေါ့နော်နောက်ပြီးတော့TPS ရှောက်တဲ့နေရာမှာတော့မှလည်းပဲအဲသူပြောတဲ့ဟာကိုကားရမယ်ဆိုလို့ရှိရင်မေလ25ရက်เนาะဒီနှစ်အခုဒီပြီးခဲ့တဲ့လပေါ့เนาะမေလ25ရက်ကနေစပြီးဖွင့်ပေးလိုက်တာ November လ 22ရက်2021ခုနှစ်တော့ဒီနှစ်နိုဝင်ဘာလ22ရက်နေ့ကြာကာလမှာမဖြစ်မနေရှောက်ကိုရှောက်ရမယ်ဒီကာလအတွင်းမှာမရှောက်ဘူးဆိုလို့ရှိရင်အဲ့ဒီနောက်ပိုင်းမှာမှလာတယ်ဆိုရင် GPS ကိုမပေးဘူးအဲဒါမျိုးရှိတယ်ဆိုတော့အဲ့ချိန်ကျတော့ကဲဟုတ်ပြီဒီညမှာ silent ခေါလုံးခြင်းတဲ့လူတွေလည်းဒီကြာကာလမှာကိုယ့်ကိုခေါလုံးခြင်းတဲ့ခေါလုံးပေါ့နော်ဒါလည်းနောက်ထူထားတဲ့အခွင့်အရေးရှိထားပြီးသားဖြစ်တဲ့လူတိုင်းပါလေဆိုတော့အဲ့ဒီကနေပြီးတော့မှအဆိုင်လန်ခေါလုံလာပြီးတော့အောင်မြင်သွားပြီဆိုလို့ရှိရင်တော့နောက်ထပ် green card တွေပါတယ်ရနိုင်တဲ့အခွင့်အရေးတွေရှိတာပေါ့နော
်အခုဒီ TPS ကတော့ယာယီနေထိုင်ခွင့်18လဆိုတော့မြန်မာနိုင်ငံမှာအဲ့လို18လအတွင်းအပြောင်းလဲမဖြစ်ဘူးဆိုရင်ရောသူတို့တက်တန်းတိုးမဲ့အနေအထားရှိလားရှင
်ရှိပါတယ်ဒါကိုလည်းရှိနေကရှင်းပြတဲ့နေရာမှာအဲဒီတက်တန်းတိုးတဲ့အနေအထားကဒီမြေပြင်ပေါ်မှာဖြစ်တဲ့အနေအထားမှမူတည်ပြီးတော့မှသူကသုံးသက်ပြီးတော့မှအဲတိုးတဲ့နေဆိုပြီးတော့မှသူကတိုးသွားပါလိမ့်မယ်အဲ့ဒီတိုးသွားတဲ့နေရာမှာလည်းပဲဂီယူဆက်ရမှာကငကိုကလေးက TPS ရထားတဲ့သူတွေအနေနဲ့ဒီတက်တန်းတိုးပြီဆိုလို့ရှိရင်လည်းကိုကလည်းတက်တန်းလိုက်တိုးလို့ရတယ်။နောက်သူတတ်မှတ်ထားတဲ့အချိန်ကာလအတွင်းမှာတက်တန်းတိုးရမယ်ဒီအတိုင်းဒီတက်တန်းအတွင်းမှာဒီအချိန်ကာလအတွင်းမှာတက်တန်းတိုးရမယ်ဆိုလို့ရှိရင်ဒီအတိုင်းကာလဒီအချိန်ကာလအတွင်းမှာတိုးကိုထိုးရမယ်။အဲ့ဒီတတ်မှတ်ထားတဲ့အချိန်ကာလအတွင်းကြော်ဝါတယ်ဆိုလို့ရှိရင်လည်းပဲမရတော့ဘူး။နောက်တစ်ခုကခုနအစောနပြောထားသလိုပဲမေ25ရက်ကနေဒီနှစ်November 22ရက်အတွင်းထဲမှာကိုက TPS မယူမိလိုက်ဘူး November 22ရက်နေ့နောက်ပိုင်းကျမှယူမယ်သို့မဟုတ်ဟလာဒီ17လကာလကြော်ပြီးတော့မှမလည်းအခြေအနေမကောင်းသေးဘူးအခြေအနေမကောင်းသေးတဲ့အတွက်ကြောင့် American အစိုးရကလည်းထပ်ပြီးတော့ဟလာဒီကာလ TPS ကာလကိုတက်တန်းထပ်တိုးတယ်ဆိုလို့ရှိရင်အဲ့ဒီအချိန်ရောက်တော့မှငါရှောက်မယ်ဆိုလို့ရှိရင်မရဘူးသူကသတ်မှတ်ချက်ကဆိုတော့အဲ့ဒီအချိန်ကျအစကတည်းက TPS ကိုရှောက်ထားတဲ့လူဖြစ်ရမယ်ရထားတဲ့လူဆိုရင်ဆက်ပြီးတော့ရှောက်ပိုင်ခွင့်ရှိမယ်အနာဂတ်မှာလည်း
ဒါကတော့ဘာမပွိုင်းတာဝန်ခံကိုမိုးချမ်းပါရှင်မကြခင်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ရမှာပ
ါ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါရဲ့။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။ဒါပြင်ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးချက်တွေပေးပို့ကြဖို့လည်းဖိတ်ခေါ်ပါရစေရှင်။အခုတော့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီဟာတိုင်းပြည်ကိုနိုင်အောင်ထိန်းပြီးသူတို့လိုချင်တယ်လို့ပြောင်းလဲဖန်တီးသွားဖို့အားထုတ်နေတယ်လို့ဒီမိုကရေစီအင်အားစုတွေကလည်းဆင်ဟာနာရှင်စနစ်ကိုဆန့်ကျင်ပြီးဒီမိုကရေစီလမ်းကြောင်းဆက်လျှောက်နိုင်ဖို့ရုန်းကန်တိုက်ပွဲဝင်နေကြပါတယ်။လေးလကျော်၅လနီးပါးဖြစ်လာတဲ့ဒီအချိန်မှာဘယ်ဘက်ကပိုပြီးရှေ့ကိုရွေးနေပါသလဲ။1988နောက်ပိုင်းဖွဲ့စည်းခဲ့တဲ့ NCGUB အမျိုးသားညွန်ပေါင်းအစိုးရနိုင်ငံသားရေးဝန်ကြီးဟောင်းဥဘိုလ်လာတင်ကိုဦးကျော်စံတန်ကဆက်သွယ်ဆွေးနွေးမေးမြန်းထားပါတယ်ရှင်။
ဥပ္ပိုလ်လာတဲ့ခရီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတက်လာတဲ့ကိစ္စဟာဘယ်လိုနည်းနဲ့မှ justify မဖြစ်ဘူးလူလူလည်းလက်မခံဘူးဆိုတာကတော့ဒါပြောစရာညင်စရာမလိုတဲ့ကိစ္စထလိုက်တာတော့ဆိုအဓိကကျွန်တော်ဆက်ပြီးတော့မေ့ချင်တာကတော့သူတို့ကတော့သူတို့လူလူလက်မခံဘဲအာဏာသိမ်းလာရတဲ့ဆိုတာသိပေမဲ့လည်းတိုင်းပြည်ကိုငြိမ်းအောင်ထိန်းနိုင်ဖို့ရွေးကောက်ပွဲကိုတဖန်ပြန်လည်ကျင်းပပြီးတော့သူတို့လူကျင်တဲ့ပုံစံနဲ့အာဏာဆက်လက်တည်မြဲဖို့ကြိုးစားနေတယ်လို့လူတွေကသုံးသပ်ကြပါတယ်ဆိုတော့သူတို့ရဲ့အာထုံမှုကဘယ်လောက်ထိလီလာကြပြည်နယ်မှာဘယ်လောက်ထိခီးရောက်လာပြီလို့ထင်ပါလဲခင
်ဗျာပထမဆုံးပြောချင်တာကတော့အာဏာသိမ်းမှုတစ်ခုဟာနိုင်ငံတကာဥပဒေကြောင်းအရကြည့်ရင်45ရက်တာကာလကြာတဲ့အချိန်မှာတိုင်းပြည်ကိုတကယ်ပဲတည်ငြိမ်အောင်ထိန်းနိုင်တယ်လို့ပြနိုင်ဖို့အာဏာသိမ်းစစ်ကောင်စီများအာဏာသိမ်းအင်အားစုများရဲ့အရေးအတွေ့အကြုံအနေနဲ့ကဘာသတ်မှတ်ပါအဲ့တော့အခုကဒီဖေဗရူလာသာလို့ရှင်56လကြာတဲ့အချိန်ချိန်တိုင်းပြည်မှာဘာကူမှသူတို့ပိုင်ထားတဲ့ company တွေတောင်မှစနစ်တကျ run နိုင်တဲ့အင်အားမရှိဘူးတိုင်းပြည်တစ်ခုလုံးမပြောပါနဲ့ အဲ့ဒီလိုဖြစ်နေတဲ့ကာလဟာဒီအာနာသိန်းစစ်ကောင်စီဟာခုနဦးကျော်စံတာပြောသွားတယ်လို့ပဲပြည်သူလူထုကလည်းထောက်ခံမှုလုံးဝမရှိဘူး။ဆောင်းသမားနိုင်ငံရေးအင်အားစုတွေကလွဲလို့စစ်မှန်တဲ့နိုင်ငံရေးအင်အားစုတွေပြည်သူလူထုရဲ့ပုံပေါင်းဆောင်ရွက်မှုလည်းမရှိဘူး။အဖက်ဖက်ကကဏ္ဍပေါင်းစုံမှလည်းပဲ CDM လှုပ်ရှားမှုရဲ့အာဏာပီဆိုင်ရေးပုံပေါင်းဆောင်ရွက်မှုမပြုရေးအရာဘလို့မှတိုင်းပြည်ကိုကျွန်တော်ပုံမှန် run သွားနိုင်တဲ့အရေးသွေးမရှိဘူးလို့တိတိကျကျသုံးသပ်ကြရမှာဖြစ်ပါတယ်ခင်ဗျာဘယ်လိုမှအယူမရှိတဲ့အပြင်ဆုပ်ယူနေပါတယ
်ဒီညမှာတခုမိကျင်တာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကအာဆီယံအစည်းအဝေးသွားတက်ပြီးတော့တိုင်းပြည်မှာတည်ငြိမ်မှုရှိတဲ့အခါမှာအာဆီယံ90ကိုလက်ခံမယ်လို့ပြောခဲ့ပါတယ်ပြီးတော့အခုမကြခင်ကသူတို့လက်ခံခဲ့တယ်ဆိုတော့အာဆီယံကိုဒီလိုပြောပြီးလက်ခံလိုက်တဲ့အတွက်တိုင်းပြည်မှာတည်ငြိမ်မှုရှိနေပါပြီသူတို့ဟာတိုင်းပြည်ကိုပုံမှန်လေပတ်အထုတ်နိုင်ပါပြီဆိုပြီးတော့အာဆီယံကဘယ်လောက်ထိ convince ဖြစ်သွားမလဲဘယ်လောက်ထိသဘောပေါက်လက်ခံသွားနိုင်မယ်လို့ထင်ပါလဲခင်ဗျာ
တကယ်ပြောရမယ်ဆိုရင်တော့အာဆီယံကအာဏာသိမ်းစစ်အုပ်စုကသူတို့ပြောတဲ့စကားတွေကဘာမှကျွန်တော်နိုင်ငံတကာအနေနဲ့ convince ဖြစ်တာမဖြစ်တာအထက်ပေါ့နော်ယုံကြည်လက်ခံဖို့လက်မခံဖို့ဆိုတာအထက်သူတို့ကချိန်ဆွဲနေကြတာပဲဖြစ်ပါတယ်အာတကယ်တမ်းအာဆီယံအနေနဲ့လည်းပဲပဂရီမြေပြင်ပေါ်ကအဖြစ်ပြက်တွေကိုကြည့်မယ်ဆိုခဲ့လို့ရှိရင်ဒါဘယ်နည်းနဲ့မှမြန်မာနိုင်ငံဟာတည်ငြိမ်နေတာမဟုတ်ဘူးဆိုတာတို့တို့အသိပဲဖြစ်ပါတယ်အဲ့ဒီလိုဖြစ်နေတဲ့အချိန်မျိုးမှာဆက်အာနာရှင်တွေကနေပြီးတော့အာဆီယံကိုလက်ခံလိုက်တယ်ဆိုတာကနောက်ထပ်အချိန်ဘလောက်တို့ဝယ်လို့ရမလဲဆိုတဲ့ကြိုးပမ်းမှုပဲဖြစ်တယ်တို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဒါကတော့စစ်တပ်ဘက်ကပေါ့ပြည်သူလူထုဘက်ကအာနာသိမ့်ပြီးတဲ့နောက်ပြည်သူတွေရဲ့စံချိန်ဥကြောင့်မှုဖြစ်လာပြီးတဲ့နောက်မှာCPA ဆိုတာဖွဲ့စည်းလာတယ်အဲ့ဒီနောက်မှာအခုတဆင့်တက်ပြီးတော့ NUG မြို့သားညညရေးအစိုးရကိုသူတို့ဖွဲ့စည်းလာကြပါတယ်ဆိုတော့ဒီအင်အားစုတွေဘက်ကတော့ဘယ်လောက်ထိရှေ့ကိုရွေးနေသလဲအဲ့ဒါကိုမမေ့ခင်မေးခွန်းတစ်ခုလေးကြိုပြီးမေးကျင်တာတချို့ကသုံးသပ်ကြတယ်ဒီအဖွဲ့တွေဟာပြည်သူကိုဥဆောင်နေရတယ်ပြည်သူနောက်ကိုလိုက်နေတာဖြစ်တယ်လို့သုံးသပ်သူတို့ရှိပါတယ်အဲ့ဒါဘယ်လိုမြင်ပါလဲ
တကယ်လက်တွေ့ဖြစ်ရကိုကြည့်မယ်ဆိုရင်တော့ဒါလူထုဥဆောင်တဲ့တိုက်ပွဲဖြစ်ပါသူတို့ဖြစ်တော့လူလူတဲမှာမျိုးဆက်တစ်တည်းဖြစ်တဲ့ Gen Z တွေရဲ့ဥဆောင်မှုနောက်မှာ CDM တွေရဲ့ဥဆောင်မှုနောက်မှာဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကပါလာကြပြီးတော့ CRPH ဖွဲ့တယ်။နောက်ပြည်သူလူထုရဲ့တိုက်တွန်းတောင်းဆိုမှုကြောင့်ပဲ NUG ဆိုတာဖွဲ့ကြတယ်။အဲနောက် PDF ဆိုတာဖွဲ့ကြတာဖြစ်ပါတယ်။တမိုင်းမှာမကြုံဘူးတဲ့အမျိုးသားသွေးစီညီညီကျွန်တော်တို့တိုင်းရင်းသားညီကိုတွေအားလုံးကလည်းဒီတစ်ချိန်မှာတော့ဖြင့်စစ်တပ်အာဏာသိမ်းတာဟာအင်မတန်မှမှားယွင်းတဲ့အင်အားအနည်းဆုံးစစ်အာဏာရှင်ဖြစ်တဲ့တက်ကြွတဲ့ပြည်သူလူထုရဲ့ဆန့်ကျင်မှုအင်အားကလည်း CDM Gen Z အစပြည်သူ့လွတ်တော်ကိုယ်စားလှယ်တွေအဆုံးအကုန်လုံးပါကြတယ်။ဒါကြောင့်မို့လို့ဒီချိန်မှာတော့ဖြင့်ပူးပေါင်းဆောင်ရွက်မှုဟာအင်မတန်မှအားကောင်းတဲ့အတွက်မျိုးသားသွေးစည်းညီညွတ်ရေးအမြင်ဘက်ကချဉ်းကပ်မယ်ပြည်သူလူထုရဲ့တက်ကြွမှုနဲ့ချဉ်းကပ်မယ်မျိုးဆက်တစ်တည်းရဲ့ထက်သန်တဲ့တိုင်းပြည်အတွက်သူတို့အနာဂတ်အတွက်ဆွံ့လွန်ရတဲ့တပ်တည်တွေနဲ့ချင့်ကပ်မယ်ဆိုရင်တော့စုဖွဲ့မှုအရာကိုဖြစ်ပေါ်နေတဲ့အနေအထားအရာကိုစစ်အာဏာရှင်ဆန့်ကျင်ရင်အားစုဘက်ကတော့တစုံတရာအတိုင်းအတာအထိအရွေ့ရှိတယ်လို့ပြောလို့ရမှာ။သို့တော်လည်းပဲတကယ်လက်တွေ့အရပြောခဲ့လို့ရှိရင်တော့ဒီကနေ့အဓိကကြတာကတော့အဲ့ဒီအစိုးရများ CRP နိုင်ငံရေးခေါင်းဆောင်များရဲ့စွန့်ရည်တပ်တည်ဘလောက်ရှိတယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ပြောချင်ပါတယ်ခင်ဗျ။
ကျွန်တော်ဒီမှာနှစ်ခုမေးချင်ပါတယ်သူတို့ရဲ့ခေါင်းဆောင်စွန့်ရည်သတိဆိုတာကိုတော့ကျွန်တော်မှမေးရမေးဖို့ပြီးမှပြောပြစေပြည်သူလူထုဟာအနာသိမှုကိုလုံးဝဆန့်ကျင်တယ်သူတို့ကဆက်ပြီးတော့လုပ်ပြဆိုတာမှန်ပါတယ်ဒါပေမဲ့အခုခါမှာ3-4လဖြစ်လာတဲ့အခါပြည်သူရဲ့ဒုက္ခကလည်းအင်မတန်ကြီးမားပါတယ်ဒီတော်လှန်ရေးအင်အားစုပူပြီးတက်ကြွတဲ့သူရဲ့ဥဆောင်မှုနောက်ကိုပြည်သူတွေဟာတချို့ဒရွတ်တိုက်လိုက်ပါလာရတဲ့သဘောတွေ့ရပါတယ်အခုပညာရေးကျန်းမာရေးစီးပွားရေးချွတ်ချုံကြလာတယ်ဖြစ်တော့ပြည်သူတို့ရဲ့ခံနိုင်ရည်ကဘလောက်တရှိခံမလဲဆိုတာလည်းစဉ်းစားကြရဖြစ်မယ်ထင်ပါတယ်ဒီကိစ္စ
မှန်ပါတယ်လက်တွေ့အရတော့တော်လိုင်းတည့်ရဆိုတာလွယ်လွယ်ကူကူနဲ့မရနိုင်ပါဘူးပြည်သူလူထုဟာဘုကြောင့်အောင်ဆန်းပြောကြလို့ပြောမယ်ဆိုရင်ငတ်ချင်ငတ်မယ်ပြတ်ချင်ပြတ်မယ်သိချင်သိမယ်ရချင်မှလည်းရမယ်အဲ့ဒါအကျွန်တော်အားလုံးရဲ့ဘလောက်စူးစီးတယ်လဲဘလောက်ကြည့်တခင်စိတ်သက်ကြီးမျက်မှားတယ်လဲဘလောက်ကြည့်စွန့်လို့အနစ်နာခံနိုင်စွာရှိတယ်လဲဆိုတဲ့ပုံမှာပဲမူတည်တယ်လို့ပြောချင်ပါတယ်ခင်ဗျ
နောက်ကျွန်တော်ခုနပြောရဲမိကုံကတော့ခေါင်းဆောင်မှုအပိုင်းဥပိုလ်ရတ္တိတို့ကိုယ်တိုင်တစ်ချိန်လုံးအ88နောက်ပိုင်းမှာဆူရဖွဲ့ပြီးတော့စစ်အာဏာရှင်စနစ်ကိုတိုက်ခိုက်ဖို့ထုတ်ချဖို့ကြိုးပမ်းခဲ့တဲ့ပုံစံတွေဖြစ်ပါတယ် အဲ့ဒီလှုပ်ရှားမှုကိုပြန်ကြည့်မယ်ဆိုရင်ဒါနောက်ကြောင်းပြန်ပြီးလှည့်ပြီးပြန်ကြည့်လိုက်မယ်ဆိုရင်ငါတို့ဟာဒါကိုလှုပ်ခိုင်းရင်တော့ကောင်းသားပဲ။ညသောအပြင်နိုင်ငံရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေလည်းအများအားဒီလိုမျိုးအမိခံပါတယ်။ဆိုတော့ဥပိုလ်လာတဲ့နေ့ကိုလည်းကျွန်တော်မေ့ကျင်ပါတယ်။အဲ့လိုပြန်ကြည့်ရင်ဘာလေးလှုပ်ခိုင်းရင်ပူကောင်းလိမ့်မယ်ဆိုတဲ့အတွေ့အမျိုးရှိပါသလား။အဲ့ဒီအတွေ့အမျိုးနဲ့အခုလုပ်နေတဲ့CRPH NUG တို့ဘယ်လိုများအကြံပေးကြပါလဲခင်ဗျာ
ပြောရမယ်ဆိုရင်တော့ကျွန်တော်တို့လုပ်ခဲ့တဲ့မြတ်ကိုကျွန်တော်တို့ဘယ်တော့မှအနောင်တမရကြပါဘူးခင်ဗျာကျွန်တော်တို့အတိုင်းပြည်အတွက်အဲ့ဒီအခင်အကျင်အဲ့ဒီအခြေအနေမှာဒီနေ့ခေတ်လို့တက်ကြွထက်တန်တဲ့လူတို့လှုပ်ရှားမှုမရှိပါဘူးအဲ့တော့ပြီးတော့ကျွန်တော်တို့နောက်တစ်ချက်ပြောချင်တာကတော့အဲ့ဒီအချိန်ကကျွန်တော်တို့ဥတီကြိုးပမ်းမှုဟာစစ်တပ်ကိုဖြုတ်ချရေးမဟုတ်ပါဘူးကျွန်တော်တို့အတိုင်းပြည်မှာမျိုးသားပြန်လဲတင့်မြတ်ရေးအရာစစ်မှန်နဲ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုကြိုးပမ်းခဲ့တာဖြစ်ပါတယ်စစ်တပ်ရဲ့စစ်မှန်နဲ့တိုင်းသားကိုယ်စားလှယ်တွေရဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအားစုတွေကကိုယ်စားလှယ်ခေါင်းဆောင်တွေရဲ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးခြင်းအပြင်မှန်ကန်တဲ့မျိုးသားသွေးစည်းညီညွတ်ရေးအဖြစ်ကိုရနိုင်တယ်လို့ယုံကြည်ပြီးတော့ကမ္ဘာကုလသမဂ္ဂထွေထွေညီလာခံအထိကျွန်တော်ဥတီကြိုးပမ်းခဲ့ကြတာပြောချင်တာကတော့ဒီနေ့တိုက်ပွဲရဲ့ဥတီချက်နဲ့ကျွန်တော်ဆောင်ရွက်ခဲ့တဲ့ NCGUB ရဲ့ဥတီချက်နှစ်ရဟာလုံးဝကွာခြားပါတယ်ဒီကနေ့ကတော့တစ်ဖက်ကိုတစ်ဖက်အကြမ်းဖက်အုပ်စုတွေနဲ့သတ်မှတ်ထားတော့ကကျွန်တော်တော်လှန်ရေးတရက်အနေနဲ့ဆင်နွှဲမှာအောင်ပွဲကိုမြင်နိုင်မဲ့အနေထားလို့ပြောကြပါလိမ့်ခဲ့
တော့ဥပ္ပရောအဲ့ဒီကသုံးဝင်းဆိုင်တွဲဆုံဆွေးနွေးပြီးတော့အစ်မှန်တဲ့အမျိုးသားပြန်လဲတင့်မြတ်ရေးအတွက်ကြိုးပမ်းခဲ့ကြတယ်ဆိုတဲ့ကိစ္စဟာမအောင်မြင်ခဲ့ဘူးလို့ပြောမှာဖြစ်ပါတယ်ဒီနေ့ပြန်ကြည့်ရင်အဲ့ဒီကအောင်မြင်ခဲ့ရင်ဒီပွဲလဲပေါ်လာစရာမရှိဘူးပေါ့ခင်ဗျာအဲ့တော့အဲ့လိုကိစ္စမအောင်မြင်ခဲ့ရတဲ့အကြောင်းကိုလည်းပြန်ပြီးတော့မသုံးသပ်သင့်ဘူးလားခင်ဗျာ
သုံးသပ်ပါတယ်ခင်ဗျာခုနကကျွန်တော်ပြောတဲ့အထက်မှာတစ်ချက်ပါပါတယ်ဒါကတော့ဒီဒီမိုကရေစီလှုပ်ရှားမှုနဲ့ပြုပြင်ပြောင်းလဲရေးကြိုးပမ်းတဲ့လှုပ်ရှားမှုတိုင်းမှာအင်မတန်မှအစွမ်းအားပြည့်တဲ့လူမှုထောက်ခံလှုပ်ရှားမှုလိုအပ်ပါတယ်အဲ့ဒီအချိန်ကာလပြန်ကြည့်မယ်ဆိုရင်1990ပြည့်နှစ်မှာစစ်အာဏာရှင်တွေကပို့ပြီးတော့တာစီရတဲ့အနေအထားရှိတယ်နိုင်ငံရေးအင်အားစုတွေကလည်းပဲအင်မတန်အားနည်းတယ်ယူကောက်ပွဲကိုလည်းပါတီတခုတည်းကအပြတ်သက်နိုင်ထားတယ်၊ကျန်တဲ့ပါတီတွေကရှုံးကြတယ်။နောက်တိုင်းရင်းသားအင်အားစုတွေနေနဲ့လေဒီနေ့လို့ဖက်ဒရယ်ဒီမိုကရေစီနဲ့ပတ်သက်လို့ထက်ထက်တန်တန်ပူးပေါင်းဆောင်ရွက်ဖို့အနေထားကိုမရှိခဲ့ကြဘူးလို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ကြပါတယ်။အဲတော့ဒီလိုလိုတို့ထောက်ခံမှုမရှိသလိုနိုင်ငံတကာမှာလည်းခုလိုနည်းပညာအရကိုဒီခေတ်တည်ပြောင်းလာတာနဲ့အမြန်နိုင်ငံတကာရဲ့သိရှိမှုပေါ့နော် awareness ကလည်းအင်တန်ကွာခဲ့ပါအဲ့လိုအခြေအနေတွေရကျွန်တော်တို့ဟာဖြစ်တဲ့လမ်းကြောင်းကိုရွေးချယ်ဆောင်ရွက်တဲ့အခါမှာအဓိကအပြစ်ပုံချတာမျိုးမဟုတ်ဘဲနဲ့ပဂရိအဖြစ်မှန်ကိုပြောရမယ်ဆိုရင်တော့စစ်အာဏာရှင်တွေရဲ့ပြည်သူလူထုနဲ့တစားတစားရဲ့နေခြင်းနဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့တိုင်းပြည်ချစ်စိတ်မျိုးချစ်စိတ်တက်ကင်းမဲ့မှုကြောင့်ကြရှုံးနေတယ်လို့ပဲပြောရမှာခင်ဗျ။ဟု
တ်ကဲ့အဲ့တော့တိုင်းရင်းသားအရင်နဲ့ပတ်သက်ပြီးတော့မင်းစရာတခုကြံပါသေးရဲ့အဲ့ဒါကတော့အခုCRPH to NUG ရောကတော့တင်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးတိုင်းရင်းသားတွေကိုပုံမပြီးတော့လိုက်လျောလာတဲ့သဘောမျိုးတွေ့ရပါတယ် NLD အစိုးရနဲ့နှိုင်းယှဉ်မယ်ဆိုရင် NLD အစိုးရလက်ထက်က NLD ခေါင်းဆောင်တချို့တိုင်းရင်းသားကိုယ်စားလှယ်နဲ့သွားတွေ့တဲ့နေရာမှာကျွန်တော်ကတိုင်းရင်းသားပါတီလိုမသတ်မှတ်ဘူးဒေသခံပါတီလိုပဲသတ်မှတ်တယ်ဘာကြောင့်လဲဆိုတော့ကျွန်တော် NLD မှာရှိတဲ့တိုင်းရင်းသားတွေကအများကြီးဖြစ်နေတယ်ဘာညာပြောတာဥပ္ပိုလ်လည်းပဲကြားမိခြင်းပဲထင်ပါတယ်ဆိုတော့အခုဖွဲ့စည်းတွေကတိုင်းရင်းသားတွေပေါ်မှာသဘောထား NLD ရဲ့သဘောထားနဲ့အတော်လေးကွာဟလာတယ်ပို့ပြီးတော့ရှေ့ရောက်လာတယ်လို့သုံးသပ်ကြပါတယ်ဆိုတော့ NLD ရဲ့ဥဆောင်မှုအခန့်ကဏ္ဍကဟောရှေ့ကိုဘယ်လိုရှိရနိုင်လို့ထင်ပါသလဲမိမိန်သွားနိုင်ပါသလားရှေ့တန်းကတက်ပြီးခေါင်းဆောင်ဖြစ်လာအောင်လို့ထင်ပါသလား
ဒါကတော့နှစ်ဖက်မှာမူတည်ပါတယ်ခင်ဗျတစ်ဖက်ကတော့ကျွန်တော်တို့ပြည်သူလူထုရဲ့အမျိုးသားနိုင်ငံရေးအသိစိတ်ဓာတ်ဖွံ့ဖြိုးတိုးတက်မှုပါအမှန်ကအမှန်တိုင်းမြင်ရတဲ့တတိပြီးတော့a constructive criticism လို့ခေါ်တဲ့ကျွန်တော်အပြုတ်သဘောဆောင်ပြီးတော့အမှန်ကန်ကန်ဝေဖန်သုံးသပ်ရှင်းကျင်တတ်တဲ့အသည့်တရားတွေလူထုမှာဘယ်လောက်အထိရှိတယ်လဲ။ခုကတော့ဦးကျော်စံတန်ပြောသလိုပါပဲ။ကျွန်တော်အင်မတန်မှအားကောင်းတဲ့နိုင်ငံရေးအသိဉာဏ်ဖွံ့ဖြိုးတိုးတက်မှုတွေတိုင်းရင်းသားညီကိုတွေပေါ်မှာမှားခဲ့တဲ့အမြင်တွေမှားခဲ့တဲ့အသည့်တွေကိုပြန်တောင်းပန်နေတာတွေကျွန်တော်ဒီနေ့လက်တွေ့ကျကျပူးပေါင်းဆောင်ရွက်မှုတွေဟာအင်မတန်အားကောင်းတဲ့တိုးတက်ဖြစ်ပေါ်မှုတွေလို့ကျွန်တော်သုံးသပ်ကြမှာဖြစ်ပါတယ်။NLD နေနဲ့ကတော့ဖြတ်တန်းခဲ့တဲ့အမားတွေကိုမှန်မှန်ကန်ကန်သုံးသပ်ပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်များဟာပါတီကြီးဝါဒကျင့်သုံးမှုနဲ့ငါတို့ပါတီနိုင်ရင်ငါတို့ကြိုက်တာလုပ်မယ်ဆိုတဲ့စိတ်ဓာတ်မျိုးတွေဆွတ်လွတ်ဖို့လိုပါတယ်။တိုင်းရင်းသားတွေရဲ့ဒီနေ့တောင်းဆိုတဲ့စစ်မှန်တဲ့ဖက်ဒရယ်လစ်ဇင်ဆိုတာကိုကိုယ်တိုင်ကယုံယုံကြည်ကြည်လက်ခံပြီးတော့ အဲ့ဒါအောင်မြင်မှုဆိုရင်လိုအပ်တဲ့ပြင်ဆင်ပြောင်းလဲမှုအသစ်တွေကိုလှုပ်သွားဖို့လိုအပ်တယ်အဲ့ဒီလိုမဟုတ်ဘဲနဲ့ပါတီကြီးဝါဒကိုလည်းမစွန့်လွှတ်ဘူးလူမျိုးကြီးဝါဒကိုလည်းပဲမစွန့်လွှတ်ချင်ဘူးပြီးတော့ပြတ်သားတဲ့နိုင်ငံရေးဥဆောင်မှုနဲ့မြို့သားရေးဥဆောင်မှုကိုလည်းမပေးနိုင်ဘူးဆိုရင်တော့ဒီကနေ့လူတို့ကတော့လက်ခံမှာမဟုတ်ဘူးလို့ပဲပြောချင်ပါတယ်ခင်ဗျ
နားဆင်ကြရတဲ့ဥကြောဇန်တာရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုဗုဒ္ဓဘုနေ့ည VOA မြန်မာပိုင်းအစီအစဉ်မှာလည်းအပတ်စဉ်နားဆင်ကြည့်ရှုနိုင်ကြပါရရှင်။ဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်မှာပါ။မြန်မာနိုင်ငံတိုင်းဒေသတွေမှာအစိုးရတပ်တွေရဲ့ထိုးစစ်တွေကြောင့်ဒေသခံပြည်သူတွေထောင်တောင်းချီပြီးတော့တောတောင်တွေထဲထွက်ပြေးနေကြရတယ်လို့ရာသီဥတုတန်းရေတန့်လိုအပ်မှုအဆရှိသဖြင့်အခက်အခဲမျိုးစုံကြောင့်ဝမ်းပြိုင်ဝမ်းလျှော်ယောဂါတွေဖြစ်ပွားနေပါတယ်။ဒါနဲ့ပတ်သက်လို့ကုသတဲ့ဤကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြမှာပါရှင
်။ဝမ်းပြိုင်ဝမ်းလျှော်ယောဂါဟာအခုလိုမိုးရသည့်ချိန်မှာအဖြစ်များလေးရှိပြီးအထူးသဖြင့်လူအများစုဝေးနေထိုင်ရတဲ့နေရာတွေမှာပိုပြီးဖြစ်နိုင်တာကြောင့်စပေးဆောင်ပြည်သူတွေနဲ့တောတောင်တွေမှာရှေ့ပြောင်းနေထိုင်ရတဲ့သူတွေဟာဝမ်းပြောင်းဝမ်းလျှော်ယောဂါကိုသတိပြုကာဝယ်ထားဖို့လိုတယ်လို့ပညာရှင်တွေကသတိပေးနေကြပါတယ်။ဝမ်းပြောင်းဝမ်းလျှော်ယောဂါဖြစ်ပေါ်ခံစားရပြီဆိုရင်လည်းဆေးရုံဆေးကန်းကိုမသွားနိုင်သေးခင်မှာခန္ဓာကိုယ်ကဆုံးရှုံးသွားတဲ့ရေဓာတ်ပမာဏနဲ့တူညီတဲ့တစားရည်ပမာဏကိုအချိန်မီပြန်လည်ဖြည့်တင်းပေးနိုင်မှုအလွန်အရေးကြီးတယ်လို့အရေးပေါ် application မှာအထူးတရယောဂါကုဆရာဝန်တဦးဖြစ်သူဒေါက်တာဟိန်းထက်ကအခုလိုရှင်းပြပါပါတယ်
။ဝမ်းပြောင်းဝမ်းလျှော်ယောဂါကကျွန်တော်တို့ဒီသိပညာတရားဆိုလို့ရှင်တော့သူကများသောအားဖြင့်တော့ self limiting ပေါ့နော်။သူဟာသူပြန်ပြီးတော့ပြောင်းနိုင်တယ်ပေါ့နော်။ဒါပေမဲ့သတိမမူဝင်ထားမယ်ဆိုလို့ရှိရင်ကျွန်တော်ကရေဓာတ်ဆုံးရှုံးတာကြီးဖြစ်မယ်ဖြစ်ပြီးတော့အဲ့မှာဟိုခန္ဓာကိုယ်ကရေဓာတ်တွေဒါဆုံးရှုံးသွားပြီးရင် hypovolemic shock လို့ခေါ်တဲ့ကျွန်တော်က shock ကြီးဝင်လာပြီးတော့အသက်အန္တရာယ်ထိပါကျွန်တော်ကဖြစ်နိုင်တာဖြစ်နိုင်တော့ကျွန်တော်က one by one shock ဖြစ်လာပြီးဆိုလို့ရှိရင်အဓိကကတော့ကျွန်တော်ဟိုရက်ထဲမှာလည်းဒါသိကြပါတယ်ဓာတ်စားပေါ့နော်ဓာတ်စားလို့ဟာမျိုးကိုဟိုကျွန်တော်ကမိခွဲမယ်ပေါ့နော်အဲသူတပြင်းအဲ့လိုစစ်ပီးရှောင်းဒီနားတွေပိုင်းမှာဆိုလို့ရှိရင်လည်းဒါစားရနိုင်တော့ဒါစားလို့ပါမျိုးเนาะဟိုဒါစားကိုဘယ်တော့တောက်မလဲပေါ့เนาะဘယ်တော့တောက်မလဲဆိုတော့ဟိုတောက်နိုင်တယ်လို့တောက်လို့ရတောက်နိုင်တယ်လို့တောက်လို့ရတယ်ဟိုအဲ့ဒါကိုပေါ့ကျွန်တော်တို့ကဟိုရေဓာတ်ပြန်ဖြည့်ရခန္ဓာကိုယ်မှာဆုံးရှုံးသွားတဲ့တတ္ထုဓာတ်တွေဝင်ထဲမှာပါသွားတဲ့တတ္ထုဓာတ်တွေကိုပြန်လည်ဖြည့်ဆွမ်းတဲ့အနေနဲ့အဲ့ဒါစားကိုကျွန်တော်ကတောက်အောင်เนาะ
ဝမ်းပြောင်းဝမ်းလျှော်ယောဂါဖြစ်ပေါ်ခံစားရပြီဆိုရင်ရေတောက်ပင်းုံနဲ့မလုံလောက်ပဲစားတဲ့ကိုယ်ပါပြန်လည်ဖြည့်တင်းပေးဖို့လိုအပ်တာပါတစားရည်ကိုမဖြစ်မနေတောက်တုံးပေးဖို့လိုပြီးတစားရည်အလွယ်တကူမရနိုင်တဲ့အခါစားတဲ့တရားကိုအသုံးပြုပြီးအနည်းဆုံးတူညီအောင်ဖြောဆက်တောက်တုံးပေးလို့ရတယ်လို့ဒေါက်တာဟိန်းထက်ကပြောပါတယ်
။ဟိုတချို့နေရာတွေမှာကျတော့တစားအလွယ်တကူမရနိုင်တဲ့နေရာမျိုးတွေလည်းရှိနေဆက်။အဲ့လိုမျိုးမရှိအဲ့လိုမျိုးတစားအလွယ်တကူမရနိုင်တဲ့နေရာတွေမှာကျတော့ဟိုကိုယ်တိုင်ဘယ်လိုလုပ်မလဲ။ကျွန်တော်တို့တွဲပါတယ်အဲ့ဒါတော့တရားဒီကျွန်တော်တို့ဖိအစုံနဲ့တရား6စုံထည့်လိုက်တယ်နော်။တရား6စုံထည့်ပြီးတော့စားကိုဇုံးဝတ်ထည့်တယ်ပေါ့နော်။ဇုံးဝတ်ထည့်ပြီးတော့ဒီတပူးနဲ့ကျွန်တော်တို့ကခောက်ပြီးတော့တောက်မယ်ဆိုလို့ရှိရင်ဒါကတော့ကျွန်တော်တို့ကတဆားပုံစံမျိုးလေကျွန်တော်တို့ကပြီးဝင်လို့ရတာနော်အဲ့တော့အဲ့ဒါလေးမရဘူးဆိုလို့ရှိရင်ကျွန်တော်တို့ကဒီရတဲ့အရှိအုံးကြီးအုံးကြီးလို့ပြောလို့ဆိုလို့ကျွန်တော်တို့ကဒီကဝမ်းလျှော်လို့ရှိရင်တောက်လို့ရတယ်နော်တောက်မယ်ဟိုတောက်နိုင်တယ်လောက်တောက်ခန္ဓာကိုယ်မှာရေထဲဆုံးရှုံးသွားပြီဆိုရင်ကျွန်တော်တို့ကဟိုမြက်တွင်းလေးတွေခြိုင်လာတယ်အသားကြီးတွေမွေးချောက်သွားတယ်အရှာလေးတွေချောက်လာတယ်နှာခမ်းလေးတွေချောက်လာတယ်ဒါကကိုဒါတိနိုင်ဒီနိုင်နေဆိုရင်အဲ့ဒါကိုပြန်ပြီးတော့စုပြေးလာအောင်ပြန်ပြီးတော့ကျွန်တော်တင်းတင်းဖြစ်လာအောင်ဟိုဒစားကိုဝင်တော့တောက်ပြီးလာပါဟိုဒါမှမဟုတ်ရနိုင်နေရှိပေါ့နော်ဂျီတက်တောက်မယ်ဆိုရင်လည်းရအဲခုနပြောတဲ့အုံးကြီးတွေပါတောက်မယ်ဆိုရင်လည်းရတယ်ပေါ့နော်အဲ့ဒါမျိုးတောက်ပြီးတော့ပြန်ပြီးတော့ဖြစ်ပြီးပ
ါတက်ကျွမ်းနားလေတဲ့သူတွေရဲ့ညွှန်ကြားချက်နဲ့အညီပရိစီဝါဆွေးတွေကိုပါတွဲဆက်တောက်သုံးပေးရင်ပိုပြီးထိရောက်မှုရှိနိုင်တယ်ဆိုပေမဲ့အဓိကဖြည့်ဆည်းပေးရမှာကတော့ဒစားကြီးပဲဖြစ်ပါတယ်ဝမ်းပြဝမ်းလျှော်ဖြစ်နေချိန်မှာတစားရည်ကိုအဓိကထားတောက်သုံးပေးဖို့လိုပြီး gas ပါတဲ့ဖြော်ရည်တွေကိုတော့မတောက်သုံးသင့်ဘူးလို့ဒေါက်တာဟိန်းထက်ကရှင်းပြပါတယ
်။နောက်တစ်ခုကပရိစီဝါဆေးရည်ပေါ့နော် antibiotic တွေပါတယ်လိုလားဆိုတော့ဟိုတကယ်တမ်းသာကျွန်တော်တို့ကဒီ GE ပေါ့နော်ဟိုဝမ်းပြဝမ်းလျှော်ရောဂါတကယ်စစ်စစ်ကတော့ဟိုများသောအားဖြင့်တော့ဟိုသိပ်ပြီးတော့မလိုတာများတယ်ပေါ့နော်ဒီကျွန်တော်တို့ဒီ dysentery တို့ပါလို့အဲ့ရောသွားပြီဆိုရင်ကတော့ဒီပရိစီဝါဆေးရည်တော့လိုလားနော်အဲ့ဒီဆေးပိုင်းထက်ဆိုင်ကျွန်တော်တို့ကခုနကပြန်ပြီးတော့ rehydration ပေါ့နော်ရေဓာတ်ပြန်ဖြည့်တာကပို့ပြီးတော့အဓိကကြာတယ်အဲ့တော့ကျွန်တော်တို့ကဟိုခုနကပြောခဲ့တဲ့ရေဓာတ်ဖြည့်တဲ့ဟာကိုရတယ်တော့ကျွန်တော်တို့ကရေဓာတ်ဖြည့်မယ်ဒါကတော့လူတိုင်းလွယ်လွယ်ကူကူလိုက်နိုင်နိုင်တဲ့နည်းလမ်းပေါ့နော်ဟိုနောက်တစ်ခုကတော့အဲ့ဒီအချိန်မှာပေါ့နော်ကျွန်တော်တို့က မတော်ရမဲ့ဟာလေးတွေရှိရတယ်မတော်ရမဲ့ဟာလေးတွေဆိုတာက coffee တို့ caffeine ပါတယ် coffee တို့ကျွန်တော်တို့လဖေးရီတို့ပေါ့နော်လဖေးရီတို့ပြီးလို့ရှိရင်ဒီ commercial beverage တွေပေါ့ဘာလို့ဟာမျိုးလဲဆိုရင် gas ပါတဲ့ချိုးယူပေါ့နော် fresh juice ကတော့ရတယ်တောက်လို့ရတယ် gas ပါတဲ့ဟာတွေကတော့ကျွန်တော်တို့ဒီ one shot ချင်းကိုပို့ပြီးတော့အားပေးတာဖြစ်တဲ့အတွက်ဒီ gas ပါတဲ့ coffee ရီဒီ caffeine ပါတဲ့ဟာလေးတီးရီပေါ့နော်အဲ့ဒါတွေကလဖေးရီကဒီနည်းနည်းအဲ့ဒါရှောင်ကျင်ရမယ်
ဝမ်းမြဝမ်းလျှော်ရောဂါဖြစ်ပြီဆိုရင်တစားရည်ကိုတောက်နိုင်သလောက်တောက်ပေးဖို့လိုပြီးတစားရည်လုံးလုံးလောက်လောက်မတောက်နိုင်လို့ရေထဲခန့်ချောက်တဲ့လက္ခဏာတွေတွေ့မြင်နေရပြီဆိုရင်သွေးကြောကနေတဆင့်ရေထဲပြန်လည်ဖြစ်တင်းပေးနိုင်ဖို့အတွက်နှီးစာရကျန်းမာရေးဌာနကိုအမြန်ဆုံးပို့ဆောင်ကုသပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်ဆော်တင်ဆက်နေတဲ့လူဒုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ကြာတာပတိနေ့နေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိဆက်လက်တင်ဆက်နေပါတယ်အခုတော့ကိုရန်နိုင်ရဲ့တပတ်အတွင်းအားကစားသတင်းအစီအစဉ်ကိုကြည့်ရှုကြရအောင်ပါရှင
်ယူရို2020ယူရိုပါဖလာဘောလုံးပွဲကိုတော့ဇွန်လ17ရက်နေ့ကစတင်လိုက်ပါပြီယူရိုပါတလွားကမြို့ကြီး17မြို့မှာခွဲပြီးကျင်းပခဲ့ကြတာဖြစ်ပြီးတော့အဖွဲ့ပွဲစဉ်အဖြစ်နဲ့အီတလီနိုင်ငံရောမမြို့ကအိုလံပစ်ခွင့်ကြီးမှာအီတလီနဲ့တူရကီတို့ကစားခဲ့ကြပြီးတော့ဒီပွဲမှာတော့အီတလီက3ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒါပေမဲ့ဒီနေ့ယူရိုပြိုင်ပွဲဆဆခြင်းမှာပဲပြိုင်ပွဲတစ်ခုလုံးကိုသာမကကဘာတဝမ်းကကြည့်နေတဲ့ပရိသတ်တွေကိုပါလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတာကတော့ဇနီးနေ့ကကစားတဲ့ဒန်မတ်နဲ့ဖင်လန်တို့ပွဲမှာပွဲချိန်42မိနစ်မှာဒန်မတ်ကွင်းလယ်လူခရစ်စတန်အဲရစ်ဆန်ရုတ်တရက်နှလုံးရက်ပြီးတော့ခွင်းထဲမှာလဲကျသွားခဲ့တာပါ။ဝင်းတွင်းမှာရှိတဲ့ဆေးဖွဲ့အမြန်ရောက်လာပြီးတော့အရေးပေါ်အသက်ငယ်နည်းနဲ့ကုသမှုတွေလုပ်ခဲ့ကြပါတယ်။အချိန်တန်းကြာအရေးပေါ်ကုသမှုတွေလုပ်ခဲ့ပြီးတဲ့နောက်အရစ်ဆန်ဟာပြန်သတိရလာခဲ့ပြီးတော့သူ့ကိုလည်းဆေးရုံပို့ခဲ့ရပါတယ်။ဆေးရုံရောက်ပြီးတဲ့နောက်မှာတော့သူ့ရဲ့အခြေအနေဟာပြန်တည်ငြိမ်လာခဲ့ပြီးတော့အသက်ဘေးကနေလွတ်မြောက်သွားခဲ့ပါတယ်။ခရစ်စတန်အရစ်ဆန်ခုလိုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့2012တုန်းက FA ဖလားဘောလုံးပွဲမှာလဲကျပြီးတော့88မိနစ်ကြာနှလုံးရက်သွားခဲ့တဲ့Faris Momor ကလည်း Ericsson ဖြစ်တာကိုကြည့်ပြီးတော့သူ့အနေနဲ့မျက်ရည်ကျမိတယ်လို့ပြောပါတယ်
။ The most important thing is that if he's made that recovery in terms of speaking and that's the positive news.
အရေးကြီးဆုံးကတော့သူပြန်ပြီးကောင်းလာတာပါ။ဒါကသတင်းကောင်းပါ။ဒါပေမဲ့တော်တော်တော့မလွယ်တာပါ။ကျွန်တော်အိမ်ကနေကြည့်နေရင်မျက်ရည်ဝဲနေမိတယ်။ပြီးတော့သူ့ကိုလည်းပြန်ကောင်းလာအောင်ဆူတောင်းပေးနေမိတယ်။ဒါပေမဲ့ဘေးမှာတခြားလူတွေလည်းရှိနေတော့ကို့ဖာသားကိုထိန်းနေရတယ်။ရင်ထဲမှာတော့တကယ်ကိုမကောင်းပါဘူးအခုသတင်းတွေမှာကြည့်ရတာတော့သူပြန်ကောင်းလာနေပြီဆိုတာတွေ့ရတယ်ဒါကအကောင်းဆုံးသတင်းပ
ါဒီဖြစ်ဖြစ်ကြောင်ဘောလုံးလောကသားတွေနဲ့ပရိသတ်တွေကြားဝင်တဲ့တုံ့လောက်တာတွေဖြစ်ခဲ့ကြပါမယ်အားလုံးကတော့ Ericsson အမြန်ဆုံးပုံမှန်တိုင်းပြန်ကောင်းလာဖို့ကိုဆုတောင်းခဲ့ကြပါတယ် Ericsson ကိုယ်တိုင်ကလည်းသူနေပြန်ကောင်းလာဖို့အတွက်ကဘာတော်ဝန်ကဆုတောင်းပေးခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ကြောင်းနဲ့သူနေပြန်ကောင်းလာပြီဖြစ်ပြီးတော့အခုအချိန်နေရဆေးဥမှာနောက်ထပ်ဆစ်ဆဲစရာတွေရှိနေသေးမယ်သူပြန်နေကောင်းနေဖြစ်ပြီးတော့ကြံပွဲစဉ်တွေအတွက်ဒိမတ်အသင်းကိုအားပေးသွားမယ်လို့လဲဂျွန်ဆန်9ရက်နေ့ကသူ့ရဲ့လူမှုကွန်ရက်ကနေတဆင့်ပြောထားပါတယ်အိနေကပွဲကိုပြန်ကစားရမှာတော့ဖင်လန်ကဒိမတ်ကိုတကူးကူးမရှိနဲ့နိုင်သွားခဲ့ပါတယ်တခြားပွဲစဉ်တွေမှာတော့ဘယ်လ်ဂျန်ကရုရှားကို3ဂိုးကူးမရှိနဲ့နိုင်ပြီးအင်္ဂလန်ကခရိုအေးရှားကိုတကူးကူးမရှိနယ်သာလန်ကယူကရိန်းကို3ဂိုး2ဂိုးဩစတြေးလျကမြောက်ပိုင်းမက္ဆီဒိုနီးယားကို3ဂိုး2ဂိုးဆိုဗာကီယန်ကပိုလန်ကို2ဂိုးတကူချက်ကစကော့တလန်ကို2ဂိုးကိုမရှိနဲ့နိုင်ပြီးစပိန်နဲ့ဆွီဒင်ကတော့ဂိုးမရှိသေးကြတော့ပါတယ်ခရိုအေးရှားအသင်းကိုနိုင်လိုက်တာဟာအင်္ဂလန်အသင်းအနေနဲ့ယူရိုပြိုင်ပွဲတက်တန်းတစ်လျှောက်မှာဖွင့်ပွဲစဉ်ကိုပထမဆုံးအကြိမ်အနိုင်ရတာဖြစ်ပြီးတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးအင်္ဂလန်နီးပြဂါရက်ဆော့ဂိတ်ကတော့
Well it feels great to have been able to send the fans home happy and to have
အင်္ဂလန်ပရိသတ်တွေပြောင်းလုပ်ပေးနိုင်ခဲ့တဲ့အတွက်ဝမ်းသာပါတယ်။ဒါကသိကောင်းပါတယ်။ပွဲအနေနဲ့ပြောရရင်တော့ကျွန်တော်တို့ပွဲနဲ့ခက်မြန်းမြန်းပဲအသားကျသွားတဲ့အတွက်ကျေနပ်ပါတယ်။တချို့လူငယ်ကစားသမားတွေနိုင်ငံတကာပွဲစဉ်မှာအတွေ့အကြုံမရှိတဲ့သူတွေနောက်ပြီးဒီပွဲကပြိုင်ပွဲအသင်းဟာအသင်းကောင်းတစ်သင်းဖြစ်ုံနဲ့မဟုတ်ဘူး။ပြိုင်ပွဲကြီးလည်းဖြစ်တယ်၊ရာသီဥတုကလည်းပူတယ်။အခြေအနေအားလုံးကတော့စိတ်လှရှားစရာအခြေအနေပေါ့။ဒါပေမဲ့လည်းသူတို့တည်တည်ငြိမ်ငြိမ်နဲ့ဘာမှမဖြစ်ခဲ့ပဲကောင်းကောင်းကစားနိုင်ခဲ့ပါတယ်။
ယူရိုပြိုင်ပွဲတွေစတင်လိုက်တဲ့ချိန်ထဲမှာပဲတစ်ဖက်မှာလည်းကိုပါအမေရိကဖလားဘောလုံးပွဲတွေကိုဇွန်လ13ရက်နေ့တနင်္ဂနွေနေ့ကဘရာဇီးလ်နိုင်ငံမှာစတင်လိုက်ပါတယ်။ပွဲဥတော်ဖြစ်တဲ့အုပ်စုဘီကအင်ရှင်ဘရာဇီးလ်နဲ့ဗင်နီဇွဲလာတို့ကစားကြတာမှာဘရာဇီးလ်က3ဂိုးကိုမရှိနဲ့နိုင်တော့ပါတယ်။ ရဇောတဲ့ဂိုးတွေကိုတော့မာကီညုစ်နေမောနဲ့ဂါဘရီယယ်တို့ကသွင်းခဲ့တာပါဒီယိုစုကကိုလံဘီယာနဲ့အီကွေဒေါပွဲမှာတော့ကိုလံဘီယာကတကူးကူးမရှိနဲ့နိုင်ပါတယ်ဒုလနေ့ကတော့အုပ်စုအေကနာမည်ကြီးအာဂျင်တီးနားနဲ့ချီလီပါရာဂွေးနဲ့ဘိုလီးဗီးယားတို့ကစားခဲ့ကြပြီးတော့အာဂျင်တီးနားနဲ့ချီလီတို့တကူးစီသီချသွားပါတယ်အာဂျင်တီးနားအတွက်ဂိုးကိုတော့မက်ဆီကဖရီကစ်ကနေတဆင့်လာလာပါပါကန်သွင်းခဲ့တာဖြစ်ပြီးချီလီအတွက်ခြေပါဂိုးကိုတော့ပန်နယ်တီကပြန်ထွက်လာတဲ့ဘောလုံးကိုတိုက်စစ်မှုဗာဂတ်စ်ကသွင်းယူခဲ့တာပါအာဂျင်တီးနားနဲ့ချီလီပွဲမတိုင်ခင်မှာတော့ကိုပိုအမေရိကပြိုင်ပွဲကနေပြီးခဲ့တဲ့နိုဝင်ဘာလကကွယ်လွန်သွားခဲ့တဲ့အာဂျင်တီးနားနိုင်ငံရဲ့ကမ္ဘာကျော်ဘောလုံးသမားကြီးဒီဂိုမာရာဒေါနာကိုဂုဏ်ပြုခဲ့ပါတယ်ခင်ဗျာ။ဒီနေ့ Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ဒီနေ့မှာတော့အမျိုးသမီးဘက်မှမမျှော်လင့်မဲ့အမျိုးသမီးချန်ပီယံတစ်တယောက်ထွက်ပေါ်လာခဲ့ပါတယ်။ယူမီဖိုင်နယ်ကိုစနေနေ့ကကစားကြတာမှာချက်နိုင်ငံကခရိုင်ချီကိုဘတ်နဲ့ရုရှားကပါဘလူချန်ကိုဘတ်တို့ဘောလုခဲ့ကြပြီးတော့ခရိုင်ချီကိုဘတ်က 6-6-6-4 နဲ့နိုင်ပြီးတော့ဖြင်းဖြိုးပဲမျိုးသမီးတူချင်းပြိုင်ပွဲကိုပထမဆုံးချိန်ဘိုးဆွဲသွားခဲ့ပါတယ်။ဒါပြင်သူဟာတနင်္ဂနွေနေ့ကကစားတဲ့မျိုးသမီးနဲ့ရောက်တွဲပွဲမှာလည်းကာတာရီနာစနီယာကိုဘတ်နဲ့တွဲပြီးတော့အနိုင်ရသွားတာကြောင့်ခရိုင်ချီကိုဘတ်ဟာဒီနှစ်မှာတော့မျိုးသမီးတူချင်းမှာရောနှစ်ယောက်တွဲမှာရောချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာ။အမျိုးသားဘက်မှာတော့ကမ္ဘာအဆင့်နှစ် Novak Djokovic ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမျိုးသားဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ကမ္ဘာအဆင့်နှစ် Djokovic နဲ့ Greece က Tsitsipas တို့ဘောလုခဲ့ကြတာပါ။ Djokovic ရှာစီးဖိုင်နယ်မှာ Nadal ကိုနိုင်ခဲ့တဲ့အတွက် Final မှာဘိုးဆွဲဖို့အိုရီပန်းစားခဲ့ပေမဲ့ပထမနှစ်ပွဲကို Tsitsipas က 6-6 နဲ့နိုင်ပြီးနောက်ပွဲပြန်နဲ့ဥဆောင်နေခဲ့တာပါ။ဒါမဲ့တတိယပွဲနဲ့စတုထပွဲတွေကို Djokovic က 6-3-6 နဲ့ပြန်နိုင်ပြီးနောက်ဆုံးပွဲကိုလည်း 6-4 နဲ့နိုင်လိုက်တာကြောင့် Djokovic ဟာပြင်သစ် Open ကိုပိုဆွဲသွားခဲ့ပါတယ်။ဒါဟာ Djokovic အတွက်တော့ပြင်သစ် Open ကိုဒုတိယကြိမ်ပိုဆွဲတာဖြစ်ပြီးတော့ Grand Slam Champions ကိုလည်း19ကြိမ်မြောက်ပိုဆွဲသွားတာဖြစ်ပါတယ်။ဒီပွဲပြီးမှာတော့ Djokovic ဟာကွင်းထဲမှာလာကြည့်တဲ့လူငယ်တစ်ယောက်ကိုသူ့ရဲ့ Tennis Racket ကိုပေးခဲ့ပါတယ်။အဲ့လိုပေးတာဟာဒီလူငယ်လေးဟာသူ့ကိုအားပေးနေုံနဲ့မဟုတ်ပဲသူရှုံးနေတဲ့အချိန်မှာဘာလုပ်သင့်လဲဘယ်လိုကစားသင့်လဲဆိုပြီးတော့ပွဲကြည့်စင်ပေါ်ကနေတစ်ချိန်လုံးသူ့ကိုညွန်ကြားနေတာကြောင့်ကျေးဇူးတင်တဲ့အနေနဲ့ပေးခဲ့တာဖြစ်တယ်ဆိုပြီးတော့ Djokovic ကပြောပါတယ် Djokovic ဟာဒီပွဲနိုင်လိုက်တာကြောင့်လာမယ့် Wimbledon ပြိုင်ပွဲမှာလည်းဘူဆွဲဖို့ရည်မှန်းစားနေပါတယ်တကယ်လို့အဲ့ဒီပွဲမှာသာအနိုင်ရခဲ့ရင်တော့သူဟာ Federer နဲ့ Nadal တို့ရဲ့စံချိန်ကိုတိုက်မိသွားမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
အဲ့ရဲ့အားကစားကဏ္ဍကိုနားဆင်ကြကြတာပါရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တန်ဂီထိုက်ကတင်ဆက်မှာပ
ါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ထိပ်သီးဆွေးနွေးပွဲပြီးဆုံးသွားပါပြီ။ဒီဆွေးနွေးပွဲဟာအပြုသဘောဆောင်နဲ့အမေရိကန်သမ္မတဘိုင်ဒန်ဟာအတွေ့အကြုံရှင်းချက်တဲ့ဝါယင်နိုင်ငံရေးသမားဖြစ်တယ်ဆိုပြီးရုရှားသမ္မတပူတင်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်နဲ့ရုရှားကြားဆက်ဆံရေးတင်းမာမှုလျော့ပါရေးတန်မှတ်ကြီးတွေပြန်လည်ဆီလွတ်မယ်မဟာဗျူဟာတည်ငြိမ်ရေးနဲ့စိုက်ဘာလုံခြုံရေးတို့ကိုလည်းနောက်မှဆက်လက်ဆွေးနွေးသွားမယ်အကြောင်းရုရှားသမ္မတကပြောပါတယ်ရုရှားအတိုက်ခံအလက်ဇီနေဗနီကိစ္စနဲ့ယူကရိန်းနိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ရေးကိစ္စမှာတော့တိတ်ပြီးထိရောက်အောင်မြင်မှုမရခဲ့ပါဘူးယူကရိန်းနေတိုးအဖွဲ့ဝင်ဖြစ်ရေးနဲ့ပတ်သက်ပြီးဆွေးနွေးစရာမရှိဘူးလို့ရုရှားသမ္မတပူတင်ကပြောပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အဂတိလိုက်စားမှုကင်းမဲ့ရေးအပါအဝင်လိုအပ်ချက်တွေပြည့်မီမှသာနေတိုးအဖွဲ့ဝင်ဖြစ်လာနိုင်မယ်လို့ပြောဆိုထားပါတယ်ရှင်။ကယန်းပြည်နယ်အတွင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးတင်းရှောင်ရသူတွေပိုပြီးများလာနေတာနဲ့အတူအထူးစိုးရိမ်စရာကိစ္စဖြစ်နေပြီလို့မြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကသတိပေးထားပါတယ်။မြန်မာနိုင်ငံတွင်းအရက်သားတွေကိုအကြမ်းမဖက်ဖို့ဒီမိုကရေစီကိုအမြန်ဆုံးပြန်လည်ကျင့်သုံးရေးနဲ့ဖေဖော်ဝါရီလ၁ရက်နေ့ဆင်အနာသိမ့်မှုနောက်ပိုင်းတရားဥပဒေမဲ့ဖမ်းဆီးခံရသူအလုံးချက်ချင်းပြန်လွှတ်ပေးဖို့ဩစတြေးလျကာကွယ်ရေးတပ်ဒုတိယအကြီးအကဲကမြန်မာစစ်တပ်ဒုတိယအကြီးအကဲကိုတောင်းဆိုထားပါတယ
်။မတ်တန်ဂီထိုက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဂျာတာပတိနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညနေပိုင်းအစီအစဉ်ကိုတော့ မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်နေပါတယ်ဒီနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ပဲဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair တို့ဖြစ်ပါတယ်ကျမကတော့အင်ဂျင်နိုင်ပါ VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်မြန်မာပြည်သူပြည်သားအားလုံးကိုစိတ်နှဖျားစမ်းမချမ်းသာကြပါစေရှင်
This program